to the Voice of America in Burmese.
Mingla minnakke ma shin 2019 ခုနှစ်ဒီဇင်ဘာလ26ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32.40.48 တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းထိတ်တန့်ရအောင်သတင်းတွေမှာတော့ဟောင်ကောင်မှာမနေ့ကခရစ်စမတ်ပွဲတော်ကာလအတွင်းမှာဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်မြန်မာနိုင်ငံငင်းချင်းနဲ့ပြင်လဲတင့်မြက်ရေးရဖို့ကြိုးပမ်းတာမှာမိသားစုစိတ်ဓာတ်နဲ့ရှောင်ရွက်ကြဖို့ကက်သလစ်ယဟန်မတ်ကာဒီနယ်ချားစ်ဘူကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်အေရကိုင်းနဲ့ကိုင်းအဖွဲ့ကဖမ်းဆီးထားတဲ့ဘူးတီတောင် NLD ဥက္ကဋ္ဌဦးရဲတင်တိဆုံးသွားပြီလို့အေအေအဖွဲ့ကပြောကြားလိုက်ပါတယ်ဒီလိုဒေတာအတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေတူပြောပြပေးပါမယ်ရှင
်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကက်သလစ်ယဟန်မင်းကာဒီနယ်ချားစ်မွန်ဘိုးရဲ့ဖိတ်ကြားချက်နဲ့တက်မတော်ကာကွယ်ဦးစီးချုပ်တက်ရောက်တဲ့ခရစ်စမတ်ညစာစာပွဲပေါ်မှာပြပရောက်ခရစ်ယာန်ဘာသာဝင်တွေရဲ့သုံးသပ်ရှုမြင်ချက်တွေကိုအခုလိုနားဆင်နိုင်ပါတယ်
တော်စားစုကြလည်းဒီဘက်ကိုကြိုးစားနေတာเนาะ reconciliation အပိုင်းကိုအားပေးဖို့ပေါ့လေဆံမတော်ကောင်းဆောင်တဲ့ဘက်ကလည်းနိုင်ငံရဲ့အရေးကိုအားပေးဖို့
ဒီကြောင့်နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာပါအမေရိကသမ္မတရဲ့စီးပွားရေးလုပ်ငန်းတွေနဲ့ငွေကြေးမှတ်တမ်းတွေပေါ်မှာစီရင်ချက်ချမှတ်နိုင်မယ့်အရေးအာရှတိုက်ရဲ့စီးပွားရေးကဏ္ဍနဲ့လူငယ်တွေအချင်းချင်းကြားဆက်ဆံရေးတွေတိုးမြှင့်သွားဖို့တရုတ်နဲ့ဂျပန်တို့သဘောတူခဲ့ကြတဲ့အကြောင်းနဲ့အတူကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေတခါဒီဇင်ဘာလတိုင်းနားဆင်ပြကြဒေါက်တာရှင်နေအတွက်တေးလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမှတ်မျှသစေအောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင
်ဟောင်ကောင်မှာမနေ့ကခရစ်စမတ်ပွဲတော်ကာလအတွင်းဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြားမှာပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်ဆန္ဒပြပွဲတွေကိုရဲကမျက်ရည်ယူပုံတွေနဲ့မရုပ်ကောင်းဖျန်းစည်းတွေကိုတုံးပြီးတော့နှိမ်နှင်းခဲ့တယ်လို့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းမှာဆန္ဒပြသူတွေကိုခရစ်စမတ်ပွဲကိုဖျက်လို့ဖျက်ဆီးလုပ်တဲ့တကူကောင်းသမားတွေလို့ဝေဖန်ပြစ်တင်လိုက်ပြီးဥပဒေကိုချိုးဖောက်သူတွေအနေနဲ့ဒီအကျိုးဆက်ကိုပြန်ပြီးတော့ခံရမယ်လို့ပြောတဲ့အပေါ်မှာမကြည်နဲ့ရာကနေဆန္ဒပြပွဲတွေထပ်ပြီးတော့ပေါ်ပေါက်လာတာပါခရစ်စမတ်နေ့မှာဟောင်ကောင်အနှံ့ဈေးဝယ်စင်တာကြီးတွေမှာဆန္ဒပြသူတွေစုဝေးဆန္ဒပြခဲ့တဲ့အတွေ့လုံခြုံရေးတပ်ဖွဲ့တွေနဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ဇွန်လကလေးကစခဲ့တဲ့ဆန္ဒပြပွဲတွေမှာဆန္ဒပြသူတချို့ဟာအမေရန်ဝတ်စုံတွေကိုဝတ်ဆင်ကြတဲ့အတွေ့မနေ့ကတော့ရဲတွေကအမေရန်ဝတ်စုံဝတ်ဆင်ထားသူလူငယ်တွေကိုတားပြီးတော့ရှာဖွေတာတွေလုပ်ခဲ့ပါတယ်။ဈေးဝယ်သူတွေနဲ့စီကားလေးရှိတဲ့မွန်ကော့အရက်မှာလည်းဆန္ဒပြသူတွေကိုရဲကအကြမ်းဖက်နှိမ်နှင်းဖမ်းဆီးခဲ့ပါတယ်။အနီးအနားဖြတ်သားသူတွေနဲ့သတင်းထောက်တွေကိုလည်းရဲကအော်ဟစ်ခဲ့တယ်လို့ရှာဖွေစစ်ဆေးတာတွေကိုလည်းပြုလုပ်ခဲ့ပါတယ်။ဈေးဆိုင်အတော်များများဟာလည်းခက်ဆော့ဆော့ပဲပိတ်သွားခဲ့ပါတယ်။
အီရန်နိုင်ငံမှာဆန္ဒပြပွဲတွေလုပ်နိုင်ရည်ရှိတဲ့ရမတိုင်ခင်တည်းရမှာပဲဒီနေ့အတော်များများမှာပြည်ပကဝက်ဘ်ဆိုက်တွေကိုဝင်ကြည့်လို့မရအောင် mobile phone internet ဆက်သွယ်ရေးကိုပိတ်ပစ်လိုက်ပါတယ်လုံခြုံရေးအနာဝင်တွေရဲ့ညွှန်ကြားချက်အရဒီဇင်ဘာလ25ရက် Christmas နေ့ကအဲ့လိုပိတ်လိုက်တာဖြစ်တဲ့အကြောင်းအီရန်ဆက်သွယ်ရေးနဲ့သတင်းနည်းပညာဆိုင်ရာဝန်ကြီးဌာနကသတင်းအရင်းမြစ်ကိုကိုးကားပြီးအစိုးရအဘော်တဝက်သတင်းဌာနဖြစ်တဲ့ ILNA ကပြောပါတယ်နိုင်ငံအလယ်ပိုင်းနဲ့နောက်ပိုင်းကအာလူဘော့စ်ခါဒီစတန်နဲ့ဇန်ဂျန်ပြည်နယ်တွေနဲ့တောင်ပိုင်းက Fast ပြည်နယ်တို့မှာအခုလိုပိတ်လိုက်တာလို့သတင်းမြစ်ကပြောပါတယ်အဲ့ဒီတရင်းရင်းရဲ့ပြောဆိုချက်အရနိုင်ငံတကာမိုဘိုင်းဆက်သွယ်မှုပိတ်လည်တာရဲ့တက်ရောက်မှုကိုရင်ဆိုင်ရမယ်နောက်ထပ်ပြည်နယ်တွေရှိလာနိုင်တယ်လို့ ILNA သတင်းဌာနကပြောပါတယ်။ဓာတ်ဆီဆေးတွေတက်လိုက်တဲ့အပေါ်မကျေနပ်တာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလကဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်ဆိုရှယ်မီဒီယာတွေပေါ်မှာရေးသားချက်တွေဆန္ဒပြပွဲတွင်တည်ဆုံခဲ့သူတွေရဲ့ဆွေမျိုးသားချင်းတွေကဆန္ဒပြပွဲတွေထပ်လုပ်ဖို့နဲ့တည်ဆုံသူတွေအတွက်အထိတ်မှတ်ပွဲတွေလုပ်ဖို့နှိုးဆော်ထားတာနဲ့အမျှအခုလိုပိတ်ပင်တာတွေဖြစ်လာတာပါ။ပြီးခဲ့တဲ့လကဆန္ဒပြပွဲတွေကိုနှိမ်နှင်းတာမှာလူပေါင်း304ယောက်ထက်မနည်းတည်ဆုံခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွန်ရက်အဖွဲ့ကပြောထားပါဗျ။အ
ိန္ဒိယမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေမူကြမ်းအတိတ်ကိုအတည်ပြုလိုက်တဲ့အပေါ်ဆန္ဒပြပွဲတွေစတိုက်ဖြစ်ပေါ်နေပြီးဗုဒ္ဓဟူးနေ့ကတော့မြို့တော်ညူးဒေးလီနဲ့အာသန်ပြည်နယ်အရှေ့မြောက်ပိုင်းမှာကျောင်းသားဆာယီဆရာအနုပညာရှင်စတဲ့လူပေါင်းထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ပါဗျ။အာတံပြည်နယ်ဂူဟာတီမြို့မှာတော့ဆန္ဒပြသူတွေဟာအမျိုးသားရေးစိတ်ဓာတ်တက်ကြွစီတဲ့တည်င်းတချင်းတွေကိုတီဆိုခဲ့ပြီးစီးလုံးညီညွတ်ကြဖို့ဆိုင်းဘုတ်တွေကိုရေးသားကန်ဆောင်ဆန္ဒပြခဲ့ရပါဆန္ဒပြသူတူကအိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့နှလုံးသားကိုဓာတ်နဲ့ထိုးထားတဲ့ရုပ်ပုံကိုလည်းကန်ဆောင်လာခဲ့တယ်လို့တချို့ကလည်းလမ်းတွေပေါ်မှာသွေးစွန်းနေတဲ့တည်င်းတရုတ်တူလုပ်ပြခဲ့ကြပါတယ်အခုလိုဆန္ဒပြပွဲတွေကိုအာတံပြည်နယ်လုံးဆိုင်ရာကျောင်းသားတက်မက ဟူဟာတိမြို့အနုပညာအစည်းအရုံးနဲ့ဆာရူကာလာပါရီရှတ်အစပိနဲ့အနုပညာအဖွဲ့တို့ကဥဆောင်ခဲ့တာပါနယူးဒေလီမြို့ဆန္ဒပြပွဲတွေမှာ1998ခုနှစ်ဘိုကာပရိုက်ဆူရှင်ဆိုင်ရေးဆီယာမှာအရန်ဒာတီရိုင်လေပူပေါင်းပါဝင်ခဲ့ပါတယ်အခုပြတန်းလိုက်တဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေမူကြမ်းအရဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်တို့ကနေအိန္ဒိယကိုတရားမဝင်ဝင်ရောက်လာတဲ့မွတ်စလင်ဘာသာမဟုတ်သူတွေကိုသာအကျုံးဝင်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်ကစတင်ခဲ့တဲ့နိုင်ငံအဝန်ဆန္ဒပြပွဲတွေအတွင်းမှာအနည်းဆုံးလူ20ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်
။နိုင်ငံရဲ့အမြင့်ဆုံးရှိကြတဲ့အမေရိကန်မိသားစုတွေအားလိုက်ရကာလမိသားစုပြန်လည်ဆုံတွေ့ပွဲတွေလုပ်နေကြကြမှာပဲ။မိသားစုညစာဝိုင်းတွေမှာနိုင်ငံရေးကိစ္စငြင်းခုန်ကြတဲ့အခါထောက်ခံသူတွေအသုံးပြုပြောဆိုရမယ့်အချက်တွေကိုသမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲပြန်လည်အနိုင်ရရှိရေးမဲဆွယ်စည်းရုံးအဖွဲ့ကထုတ်ပေးလိုက်ပါတယ်။သမ္မတကဒါမှမဟုတ်သူ့ရဲ့လုံခြုံဆောင်ရွက်နိုင်စွမ်းကိုဝေဖန်တဲ့လေဘရယ်အယူရှိသူမိသားစုဝင်တွေနဲ့ငြင်းခုန်တဲ့အခါသမ္မတ ထရမ့်ကိုထောက်ခံသူတွေအနိုင်ရစေဖို့ snowflakevictory.com ဆိုတဲ့ website ကို Christmas အကြိုနေ့မှာပဲမဲဆွယ်စည်းရုံးအဖွဲ့ကထုတ်ပြန်လိုက်တာပါ Democrat တွေနဲ့ Liberal တွေအတွက်လည်း The Atlantic Magazine ရဲ့ပင်တိုင်ဆောင်းပါးရှင်တူကအလားတူအကြံပြုချက်တွေထုတ်ပေးထားတာရှိပါတယ်စိတ်ဖိအားခံစားရတာကိုရောကြစေဖို့အားလိုက်ရကာလမှာနိုင်ငံရေးအကြောင်းမပြောဘဲရှောင်ကြဖို့စိတ်ပညာရှင်တွေကအကြံပေးလေးရှိပါတယ်နိုင်ငံရေးအကြောင်းငင်းခုန်ပြောဆိုတာဟာအားလိုက်ရကာလကိုမိသားစုအတူဆင်နွှဲတဲ့ပေါ်တိုက်ရိုက်တက်ရောက်မှုရှိတယ်လို့သူတည်တည်တွေကပြောပါတယ်နိုင်ငံရေးအရာသဘောထားကွဲပြားတာတွေတိတ်များနေတဲ့ကာလမျိုးမှာအမေရိကန်တွေဟာဆွေမျိုးသားချင်းတွေနဲ့ထိတိုက်ဖြစ်တာမျိုးကိုရှောင်ဖို့အားလည်းကာလပြန်ဆုံပြီးစားတော့တာမျိုးကိုရှောင်တာဒါမှမဟုတ်ခက်မြန်ပြီးအောင်ဆုံးသက်တာမျိုးတွေလုပ်လို့ရှိတယ်လို့ပြီးကြတဲ့နေ့ကထုတ်ပြန်တဲ့လေ့လာချက်တစ်ခုမှာတွေ့ရပါတယ်
ဒီအမေရိကန်သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံကြားသားပရင်းနေမနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံရဲ့အရေးကြီးတဲ့အလက်အပြောင်းကာလမှာငင်းငယ်ရင်းနဲ့ပြင်လဲတင့်မြင့်ရေးရဖို့ဂျိုးပန်းတဲ့နေရာမှာမိသားစုစိတ်ဓာတ်နဲ့ဆောင်ရွက်ကြဖို့ကက်သလစ်ယဟန်အမတ်ကာဒီနယ်ချားလ်စ်ဘူကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာဝေဖန်ဖြစ်တင်မှုတွေမှာမြန်မာပြည်သူတွေကိုထိခိုက်စေမဲ့အခြေအနေကိုရှောင်ပြီးမြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေရဲ့အခက်အခဲနဲ့ခံစားမှုတွေကိုနိုင်ငံတကာအနေနဲ့နားလည်မှုနိုင်ငံအုပ်ချုပ်သူတွေအနေနဲ့လည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့မြန်မာအနေနဲ့ဒီမိုကရေစီရေးရုံးကန်နေရတဲ့အပေါ်မှာဆန္ဒနားလည်ဖို့ကိုလည်းနိုင်ငံတကာကိုကာဒီနယ်ချားလ်စ်ဘူကမြစ်တာရက်ခံပါတယ်။ငင်းငယ်ရင်းနဲ့ပြည်လဲတင့်မြေရေးရဖို့ကြိုးပမ်းဖို့အတွက်ကာဒီနယ်ချားလ်စ်ဘူကတိုက်တွန်းနေပေမဲ့ချင်းပြည်နယ်ပလဲဝါမြို့နယ်မှာတော့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ပိုင်းမှာညမထွက်ရအမိန်ထုတ်ပြန်ထားသလိုအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတဲ့အတွက်ခရစ်စမတ်ပွဲတော်မကျင်းပနိုင်တဲ့အပြင်ဒေသခံတွေရဲ့စာဝတ်နေရေးကိစ္စရပ်တွေအတွက်ပါထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။ရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီဇင်ဘာလ17ရက်နေ့ကတည်းကဖမ်းဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဘူးတီတော်မြို့နယ်ပါတီအဖွဲ့ခွဲဥက္ကဋ္ဌဦးရဲသိန်းဟာတမတော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြားရောက်ပေါက်ကွဲတာကြောင့်ပွဲချင်းပြီးတည်ဆုံသွားတယ်လို့အေအဖွဲ့ကသူတို့ website မှာတင်ထားတဲ့ဒီဇင်ဘာလ25ရက်ရခိုင်ပြည်တိုက်ပွဲသတင်းများဆိုတဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတမတော်ဘက်ကရော NLD ပါတီဘက်ကပါတုံ့ပြန်ပြောဆိုတာတော့ထွက်မလာသေးပါဘူး။ဦးရဲသိန်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတွားရောက်ရှင်းလင်းပြောဆိုတာကိုထောက်ခံပွဲလုပ်ဖို့စီစဉ်နေရင်ဖမ်းဆီးခံရတာပါ။ Christmas နေ့နေ့လယ်3နာရီကျော်မှာတမတော်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေကြောင့်သူတို့ဖမ်းဆီးထားသူတွေကတေဆုံးဒဏ်ရာသူတချို့ရှိခဲ့တာမှာသေးဆုံးသူတွေဥယျာသိမ်းလဲပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပြီးတခြားသေဆုံးတန်ရာရသူတွေဘယ်သူတွေဆိုတာကိုတော့ပြောမထားပါဘူးခရစ်စမတ်နေ့မှာကိုပဲပလဝဘူးတီတော်နဲ့မြေပုံမြို့နယ်တွေမှာပြင်းထန်တဲ့တိုက်ပွဲတွေဆက်ဖြစ်တယ်လို့လည်းအေရဲ့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြေပုံတိုက်ပွဲမှာတပ်မတော်ဘက်ကရဟယင်နှစင်းနဲ့လာတိုက်တယ်လို့တပ်မတော်အရာရှိကြီးတွေထပ်ပြီးသေဆုံးတယ်လို့အေထုတ်ပြန်ချက်ကဆိုပါတယ်
ရာဒီဥတုပြောင်းလဲမှုတိုက်ဖြတ်ရေးနဲ့သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူလူငယ်တွေရဲ့စွန့်ပကားတက်တီတွေအပေါ်မှာအထူးလေးစားအထင်ကြီးမိတဲ့အကြောင်းဗြိတိန်ဘီယင်မာကြီးအလစ်စဘက်ကသူ့ရဲ့ခရစ်စမတ်စကားလက်ဆောင်မှာထည့်သွင်းပြောကြားပါတယ် အခုလက်ရှိမျိုးဆက်သစ်လူငယ်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ဘီယင်မာကြီးဆယ်ကျော်တဲ့အရွယ်ကရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကြောင့်ကွာခြားချက်တွေရှိတဲ့အကြောင်းကိုလည်းတက်တော်63နှစ်ရှိပြီဖြစ်တဲ့ဘီယင်မာကြီးကပြောပါရယ်ကဘာကြီးပူနွေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလျင်မြန်ကာကွယ်ဆောင်ရွက်ကြဖို့အရေးတကိုးတော့လှုပ်ရှားသူ2019ခုနှစ် Times Magazine ရဲ့အထူးခြားဆုံးပုဂ္ဂိုလ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ဆွီဒင်နိုင်ငံသူဆယ်ကျော်တဲ့မိန်ကလေး Greta Thunberg ကိုတန်ပေါင်းများစွာသောလူငယ်တွေအားကြအတူယူခဲ့တာပါလူငယ်တွေရဲ့ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအသည့်နဲ့ဆန်းဆောင်ချက်တွေအပေါ်မှာအံ့အားသင့်မိကြောင်းဘီယင်မာကြီးကပြောပါတယ်ဗြိတိန်ဘီယင်မာကြီး Elizabeth ရဲ့သားတော်ကြီး Charles Minter ဟာလည်းတဘာဝပတ်ဝန်းကျင်ရေးနဲ့ပတ်သက်ရင်အပြင်းထန်ဝေဖန်ပြောဆိုလို့ရှိသူတူဖြစ်ပြီးအဲ့ဒီအတွက်ကြောင့်ဗြိတိန်အပျော်ဖတ်သတင်းစာဆောင်တွေကမကြာခဏလှောင်ပြောင်ရေးသားလေးရှိပါတယ်ရှင်
ဆီးရီးယားဆိုးရွားတပ်ဟာရုရှားစစ်လေယာဉ်တွေရဲ့ထောက်ကူမှုနဲ့နိုင်ငံရှိနောက်ပိုင်းကတပုန်တွေတင်ထားတဲ့အိုက်ဒလစ်ပြည်နယ်ကိုထိုးစစ်ဆင်တယ်လို့ဒေတာရင်းသတင်းရှင်းမြစ်တွေကပြောပါတယ်။အိုက်ဒလစ်ပြည်နယ်တောင်ပိုင်းကမာရက်အယ်နူမန်မြို့ကိုထိုးစစ်ကြီးနဲ့တိုက်ခိုက်နေတာကြောင့်အရသာအညောင်များဟာဆီးရီးယားတူရကီနယ်စပ်တစ်လျှောက်ကဘေးကင်းတဲ့နေရာတွေကိုထွက်ပြေးသွားကြတယ်လို့စစ်ပွဲဆောင်ကြီးအဖွဲ့အစည်းကဗိုလ်ဒူးနေမှာပြောပါတယ်။အပြင်းထန်တိုက်ပွဲဖြစ်ပြီးတဲ့နောက်မဟာဗျူဟာကျတဲ့အဲ့ဒီမြို့ပတ်ဝန်းကျင်ကကြေးရွာဒါဇင်ပေါင်းများစွာကိုဆီးရီးယားဆိုးရွားတပ်ကသိမ်းလိုက်တယ်လို့စီးရီးယားနိုင်ငံတော်မှာသတင်းအချက်အလက်စုဆောင်းသူတွေရှိတဲ့စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်တိုက်ပွဲတွင်လူဒါဇင်ပေါင်းများစွာသေဆုံးပြီးဒေသခံထောင်ပေါင်းများစွာအိုးအိမ်ဆုံးထွက်ပြေးသွားရပါတယ်အဲဒီမျိုးကိုတူရကီစစ်ဖက်နဲ့ရုရှားစစ်ရဲတွေလက်ထဲနာယီပိုင်းအတွင်းမဟုတ်ဘူးဆိုရင်တော့ရက်ပိုင်းအတွင်းမှာပေးလဲရဖို့များနေတယ်လို့လူခွင့်ရေးအဖွဲ့ဒါရိုက်တာရာမီအဗ်ဒူရာမန်က VOA ကိုပြောပြီးတပုံတွေဆက်ပြီးခံတိုက်နိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်ခင်ဗျာ
ကြတာရင်းနေမြန်ခင်ထိတ်တိုက်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသစေအောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေဇက်တိုက်နာဆင်ရပါမယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ခေါင်းဆောင်တွေဟာကက်သလစ်ယဟန်မင်းကာရီနယ်ချားစ်မောင်ဘိုရဲ့ဖိတ်ကြားချက်နဲ့ရန်ကုန်မြို့စိတ်မေရီဖခင်ကျောင်းခရစ်စမတ်မိတ်ဆွန်စာပွဲကိုပထမဆုံးအကြိမ်တက်ရောက်ကြပါတယ်မြန်မာတက်မတော်အနေနဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်ကြောင်းနဲ့ဘာသာရေးခွဲခြားဖိနှိပ်မှုတွေရှိနေကြောင်းဆွတ်ဆွဲခံထားရသလိုအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားတံခတ်အရေးယူခံထားရချိန်မှာတက်မတော်ထိပ်ပိုင်ခေါင်းဆောင်တွေခရစ်စမတ်ဘာသာရေးပွဲတော်ကိုထူးထူးခြားခြားတက်ရောက်ကြတဲ့အပေါ်မှာတုံ့ပြန်ချက်တွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်
။ဒီဇင်ဘာလ25ရက်နေ့ကရန်ကုန်ကက်သလစ်ဂိုင်းကျုပ်သာသနာဂိုင်းကျုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘိုရဲ့ကျောင်းတိုက်မှာပြုလုပ်တဲ့ Christmas နေ့အထိမ်းအမှတ်စုပေါင်းစုတောင်းပွဲအခမ်းအနားကိုတက်ရောက်လာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလို Christmas ပွဲတော်ကိုတက်မတော်ခေါင်းဆောင်တွေအတူတကွဆင်နွှဲတာဟာပထမဦးဆုံးအကြိမ်ဖြစ်တဲ့အတွက်သမိုင်းဝင်နေ့တစ်နေ့ဖြစ်ကြောင်းပြောကြားခဲ့တာပါဒီပေါ်မှာ NCBAC ခေါ် American နိုင်ငံလုံးဆိုင်ရာမြန်မာကက်သလစ်အဖွဲ့စီတာဝန်ခံ Kentucky ပြည်နယ် Holy Spirit Parish Christian ကျောင်းကဖုံးတော်ကြီးဂျွန်ပေါ်မန်ကသူ့ရဲ့အမြင်ကို VOE ကိုအခုလိုပြောပါတယ်
။ဒေါ်ဆစုကြည်လည်းဒီအတွက်ကိုစူးစမ်းနေတာเนาะကျွန်တော်ရဲ့နိုင်ငံတကာဖြစ်တဲ့ကျွန်တော်ရဲ့မြန်မာပြည်ရဲ့အခြေအနေကိုပြန်ပြီးတော့မှ reconciliation အပိုင်းကိုအားပေးဖို့ပေါ့လေ။တစ်ဖက်ကလည်းဒီဆက်မတော်ကောင်းဆောင်နေရဲ့ဘက်ကလည်းနိုင်ငံရဲ့အရေးကိုအဦးစားပေးဖို့ဒီပြည်သားကောင်းစားရေးအတွက်ပုံမလို့ဆောင်လာလို့ဒီဝင်ပြီးတော့မှစိတ်သက်ဆွေးနွေးညှိနှိုင်းပေးတဲ့သဘောမျိုးရှင်မရင်းနှီးမှုပုံရရအောင်လို့ပေးရမှာဆာမာကိုရဲ့အတူတူလှုပ်ဆောင်မှုပေါ့လေနော်နိုင်ငံကောင်းစားရဲ့အတွက်ဒီလှုပ်ဆောင်မှုတစ်ခုပေါ့အဲ့လိုပဲမြန်မာနောက်ခရစ်စမတ်ရဲ့သတင်းကောင်းကလည်းဒါလူသားအလုံးပေါ်ပိုင်းညီငယ်ချင်းရောက်ရှိဖို့ဆိုတဲ့အခါကျလူသားအလုံးကျွန်တော်မြန်မာပြည်သူပြည်သားတွေညီငယ်ချင်းရောက်ရှိဖို့ဆိုတာကအကုန်လုံးဒီနိုင်ငံတော်နဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်ရဲ့အလုံးဒါတွေမှာညှိနှိုင်းတိုင်ပင်လို့ပါအများကောင်းဆိုကြောင်းကျိုးအတွက်ဒီနိုင်လှုပ်ဆောင်ဖို့ပေါ့လေဒါကကျွန်တော်တို့ Christmas ရဲ့တကယ်ရွေးချက်ဒီဒီကောင်းတဲ့လုံးကောင်းချီတော်သူတို့ဒီညီတဲ့ချင်းရှိသည်ဒီဆိုတော့ message ကိုအားလုံးကိုပေးတဲ့သဘောရှင်းမဲ့လို့ယုံကြည်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့ရက်ဆက်တန်းတုံမှုဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်တဲ့အဆင့်ထိမြောက်ကြောင်းဆွဆွဲခံထားရတယ်လို့မြန်မာအစိုးရအနေနဲ့လည်းတားဆီးအရေးယူနိုင်ခြင်းမရှိဘူးဆိုတဲ့စွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာကိုအမှုစွဲတင်ထားတဲ့အချိန်အမေရိကန်အပါဝင်အနောက်နိုင်ငံတွေကမြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူထားတဲ့အချိန်မှာနိုင်ငံတကာဖိအားတွေရောကြစီရေးမြန်မာစစ်ကောင်းဆောင်ဘိုင်းကဟန်ပြစူးစမ်းမှုဖြစ်ကြောင်း ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်က VOE ကိုပြောပါရယ
်တကူထူးခြားတာမြန်မာနိုင်ငံကိုနိုင်ငံတကာနေပြီးတော့ PR Inter များနေအချိန်မှာဒီလိုအဲနိုင်ငံရေးအရာပေါ့နော်ပြုမှုအဲလို့ပဲကျွန်တော်ကယူဆပါတယ်ခင်ဗျာတကယ်လက်တွေ့မရှိဘူးများပါဒီဟန်ပြသဘောထားနဲ့အဲလုတ်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင
်ဗျာမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုလက်ခံထားခြင်းမရှိပါဘူးကာဒီနယ်ချားစ်ဘူရဲ့မနေ့ကခရစ်စမတ်နှုတ်ခွန်းဆက်မိကွန်းမှာ ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအမှုဆွဲတင်ခံထားရတဲ့ကိစ္စနဲ့ပတ်သက်လို့လည်းကမ္ဘာကမြန်မာနိုင်ငံကိုပုံမူနားလည်ဖို့လိုအပ်ကြောင်းနဲ့နိုင်ငံတစ်ခုအနေနဲ့မြန်မာနိုင်ငံဟာမိမိလုံခြုံရေးအတွက်ပြုလုပ်ရတဲ့အစီအမံတွေဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဂမ်ဆန်အန်ဆန်ကသူ့ရဲ့အမြင်ကိုအခုလိုတုံ့ပြန်ပြောဆိုပါတယ
်။ဒီကာနယ်ချားစ်ဘူကနေပြီးတော့ပြောတာကတော့အပြုသဘောဆောင်မှပြောတဲ့ဟာတွေပေါ့နော်။ဒါကတကယ်ပကတိအခြေအနေမှာတော့တကယ်ကိုစိုးစိုးရောအခြေအနေရှိပါတယ်ဗျ။ဒီတမတော်ကနေပြီးတော့မဆက်တက်ကနေပြီးတော့လှုပ်တဲ့အဲတချို့အပြုတ်အမူကအင်မတန်ကိုဘာသာရေးနဲ့ပတ်သက်ပြီးမှကိုထိလွယ်ချလွယ်တဲ့ဟာတွေသက်တည်တာကရောအများကြီးရှိတယ်။ဒီဘာသာရေးနဲ့ပတ်သက်မှသူရှင်တွဲနေမှုအတွက်ချိခိုက်တဲ့အခြေအနေကိုရောက်စေတာပေါ့နော်
။မနေ့ကရန်ကုန်ခရစ်စမတ်ဆူတောင်းပွဲကိုတက်ရောက်လာတဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်362နဲ့363တို့မှာဘာသာရေးလွတ်လပ်ခွင့်နဲ့ကူညီစောင့်ရှောက်မှုတွေအတွက်အာမခံပေးထားတယ်လို့လည်းဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကပြောသွားပါတယ်ရှင်
။မန်ရင်ချင်းနိုင်ပြောပြခဲ့တာပါရှင်။အခုအမေရိကန်သမ္မတကိုဆွဲထားတဲ့အမှုပေါ်စီရင်ချက်ချမှတ်အကြောင်းပြောပြပေးပါဦးမယ်။အမေရိကန်တရားရုံးချုပ်ဟာ2020မှာသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ငွေကြေးမှတ်တမ်းနဲ့ပတ်သက်တဲ့အမှုတွေကိုစီရင်ချက်ချဖို့ရှိနေပါတယ်။အဂရီလိုက်စားတဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွဖက်တဲ့ဆိုတဲ့ဆွဆွဲချက်တွေပေါ်အခြေခံပြီးဒီအမှုတွေကိုစီရင်ချက်ချပေးဖို့ဒီမိုကရက်အမတ်တွေကတောင်းဆိုခဲ့ကြတာပါ။သမ္မတထရမ့်ဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပိုင်ဆိုင်မှုတွေကိုစုံစမ်းစစ်ဆေးမှုတွေကနေဘလို့ဖုံးကွယ်ဖို့ကြိုးစားခဲ့တယ်လဲဆိုတာအင်ဗျူရောသတင်းတော်ပက်စတီဝီတာကူဆာရာရာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။သမ္မတထရမ့်ရဲ့ငွေကြေးဆိုင်ရာဆာရဆရာမှတ်တမ်းတွေကိုစစ်ဆေးခွင့်ရဖို့အတွက် American Congress နဲ့ New York မြို့ကအစိုးရရှိနေတွေကတရားဝင်ကတစ်ဆင့်စင်ကုန်စာတွေထုတ်ပြီးကြိုးစားခဲ့တာဟာ2019ခုနှစ်မှာထူးခြားတဲ့ကိစ္စတစ်ခုဖြစ်ခဲ့ပါတယ်။2020ပြည့်နှစ်ထဲမှာတော့ဒီအထက်ကအမှုသုံးမှုကိုပြည်ထောင်စုတရားရုံးချုပ်ကကြားနာစစ်ဆေးတော့မှာပါဒီလိုကြားနာစစ်ဆေးလို့အချက်လက်တွေပိုတည်လာရမယ်လို့လဲ George Washington တက္ကသိုလ်က Todd Belt ကပြောပါတယ
် What it really means is trying to find out where Trump's money is how much he's really worth
ဒီလိုစစ်ဆေးရတဲ့ရည်ရချက်ကတော့သမ္မတ Trump ပိုင်ဆိုင်တဲ့ငွေတွေပမာထားတယ်လဲသူဘလောက်ချမ်းသာတယ်လဲဆိုတဲ့အချက်တွေသိရမှာဖြစ်တယ်လို့သူဒေဝါလီခံခဲ့ရတဲ့ကိစ္စကိုလည်းနည်းနည်းပိုပြီးသိလာရပါမယ်ဒါအပြင်စီးပွားရေးလုပ်ငန်းတွေကိုသူဘယ်လိုလုပ်ဆောင်လေးရှိတယ်လဲဆိုတာနဲ့ပြည်သူတွေပေါ်သူဘယ်လောက်ယူသားမှုရှိတယ်လဲဆိုတာကိုလည်းသိကြရမှာပါ။
အတိုက်ခံဒီမိုကရက်တွေကတော့ထရမ့်ရဲ့အခွန်ငွေထမ်းဆောင်မှုစာရွက်စာတမ်းတွေကိုကြီးကွင်းရဖို့တောင်းခံထားပါတယ်။ဒါမှထရမ့်ဟာအခွန်လိမ်လည်မှုရှိမရှိ2019ခုနှစ်သူ့လက်အောက်မှာပြင်ဆင်ခဲ့တဲ့အခွန်ဥပဒေကသူ့အတွက်အကျိုးအမြတ်ရစေမှုရှိမရှိနဲ့သူနဲ့နိုင်ငံသားတွေနဲ့ဆက်ဆံရမှာအကျိုးစီးပွားချင်းညှိစွန်းမှု conflict of interest ရှိမရှိသိနိုင်မယ်လို့ဆိုပါတယ်။တချိန်တည်းမှာပဲ Washington DC ကထရမ့်ရဲ့ International Hotel ဟာ Emoluments Clause လို့ခေါ်တဲ့လက်ပင်လက်ယူတိုက်ဖြတ်ရေးဥပဒေနဲ့ညှိစွန်းနေတယ်လို့ဆက်ဆွဲချက်တွေထွက်ပေါ်နေပါတယ်။ဒီလိုညှိစွန်းတဲ့ဥပမာတစ်ခုကို Public Citizen အဖွဲ့က Robert Weissman ကအခုလိုပြောပြပါတယ်။
Saudi Arabia holding a big gala event at the Trump International Hotel. So the president
Saudi Arabia နိုင်ငံက Trump International Hotel အခမ်းပွဲကြီးတပွဲအကြီးကျယ်လုပ်ခဲ့ပါတယ်။ဒါကိုသမ္မတ Trump လည်းသိမှာပါပဲ။ဒီလိုကိစ္စကအမေရိကန်ရဲ့အခြေခံဥပဒေကိုရေးဆွဲခဲ့တဲ့လူကြီးတွေစိုးရိမ်ပူပန်ခဲ့တာနဲ့ကွက်တိပါပဲ။တိုင်းတစ်ပါးသားအစိုးရတွေကသမ္မတစီကမျက်နှာသာရလိုတာနဲ့ဒီလိုလုပ်ပြီးလက်ထိုးနေသလားဆိုတာသူတို့စိုးရိမ်ခဲ့ကြတာပါ
။သမ္မတဖြစ်လာချိန်မှာထရမ့်ဟာအများလိုက်နာတဲ့စံနှုန်းတွေကိုမျက်ကွယ်ပြုခဲ့တယ်လို့သူ့လုပ်ငန်းနဲ့ကင်းကင်းနေဖို့ကိုလည်းညှင်းဆန်ခဲ့ပါတယ်။ဒါပေမဲ့သမ္မတအာဏာသုံးပြီးသူပိုင်အဆောက်အုံတွေကိုနိုင်ငံရေးအရရွယ်အသုံးချနေတယ်ဆိုတဲ့ဆက်ဆွဲချက်တွေကိုလည်းညှင်းဆန်ထားပါတယ်2019ခုနှစ်တတိယ3လပတ်ကာလတခုထဲမှာပဲထရမ့်ပိုင်ဆိုင်မှုတွေတဲကအမေရိကန်ဒေါ်လာ125သန်းကိုထရမ့်ရဲ့2020ပြည့်နှစ်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတွေနဲ့ Republican အမျိုးသားကော်မတီတွေအတွက်အသုံးပြုခဲ့ပြီးဖြစ်ပါတယ်သူဟိုတယ်တွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကအခုလိုကောက်ွယ်ပြောဆိုခဲ့ပါတယ်
I have a lot of hotels all over the place and people use them because they're the best ကျွန်တော်ဟိုတယ်တွေကဘာလုံးမှာရှိပါတယ်လူတွေကဒီဟိုတယ်တွေမှာလာတဲပါတယ်ဘာလို့လဲဆိုတော့ဒီဟိုတယ်တွေကကဘာမှာအကောင်းဆုံးဖြစ်နေလို့ပေါ့
စက်တင်ဘာလတုန်းကတော့ဒုတိယသမ္မတမိုက်ပန့်စ်ကအိုင်ယာလန်နိုင်ငံကိုသွားတဲ့နိုင်ငံတော်ခီးစဉ်တစ်ခုမှာထရမ့်ပိုင်ဟိုတယ်မှာနေထိုင်ခဲ့လို့ဝေဖန်သံတွေညံသွားခဲ့ပါသေးတယ်အောက်တိုဘာလတည်းမှာတော့သမ္မတထရမ့်ဟာအကြောက်ကန်ငင်းဆန်ပြီးတော့မှပဲ2020ခုနှစ် G7 ထိပ်သီးအစည်းအဝေးကိုဒူဘိုင်းမိုင်ယာမီကဟိုတယ်တစ်ခုမှာကျင်းပဖို့တောင်းဆိုထားတာကိုလက်လျှော့လိုက်တာပါအဲဒီလာထဲမှာပဲကျင်းဝတ်ဆိုင်ရာကိစ္စတွေကိုစိုးရိမ်တာကြောင့်ဝါရှင်တန် DC မှာရှိတဲ့ Trump Hotel ကိုအငှားချဖို့စဉ်းစားနေတယ်လို့ Trump ရဲ့စီးပွားရေးလုပ်ငန်းကကြေညာခဲ့ပါတယ်တကယ်တော့အဲဒီဟိုတယ်ဟာ American ပြည်ထောင်စုအစိုးရရဲ့အထွေထွေဝန်ဆောင်မှုလုပ်ငန်းဌာနကပိုင်ဆိုင်တာပါသူဟိုတယ်ကိုအငှားချမယ်ဆိုပိုလို့တောင်ရှုပ်ထွေးလာစေဖို့ပဲရှိတယ်လို့ဆိုပါတယ်ဒါကြောင့်ပြည်သူတွေမှာမေးစရာတွေရှိလာတယ်လို့လဲ Brandon Center က Rudy Marbani ကပြောပါတယ
် There's no firewall right now between the White House and the General Services Administration
အခုလောလောဆယ်အင်ဂျီရိုနဲ့အထွေထွေဝန်ဆောင်မှုလုပ်ငန်းဌာနအကြားစီးချထားတာမရှိပါဘူးဒီတော့ကိုကျိုးစီးပွားလုပ်နိုင်ခြင်းရှိတယ်ဆိုတော့မေးခွန်းတွေထွက်လာတော့တာပေါ့
သမ္မတ Trump ထူထောင်ထားတဲ့ Prahita အဖွဲ့တစ်ဖွဲ့မှာရှိတဲ့ငွေတွေကိုသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုလုပ်ငန်းတွေအတွက်တလွဲအသုံးပြုခဲ့တယ်ဆိုပြီးတရားစွဲဆိုခံထားရတာတခုလည်းရှိခဲ့ပါတယ်။နိုဝင်ဘာလတည်းမှာတော့ဒါကိုချီအေးပေးဖို့အတွက်သမ္မတ Trump က American Dollar 2 သန်းရောကြီးငွေပေးဆက်ခဲ့ပါတယ်ခင်ဗျာ။
ကိုရမင်းထွန်းပြောပြခဲ့တာပါရှင်အခုတရုတ်နဲ့ဂျပန်ကြားကဘယ်ကန္တာတွေမှာဆက်ဆံရေးတိုးမြှင့်သွားမလဲဆိုတာကိုလည်းကြည့်ကြရအောင်ပါအရှက်တိုက်အတွင်းစီးပွားရေးကန္တာအသီးသီးမြင့်တင်ဖို့နဲ့လူငယ်တွေကြားအပြန်အလှန်ဆက်ဆံရေးတိုးမြှင့်မဲ့အစီအစဉ်တွေကိုဆက်လက်အကောင့်ထည့်ဖို့သွားမယ်အကြောင်းတရုတ်နဲ့ဂျပန်ကြားမှာသဘောတူညီခဲ့ကြပါတယ်ဒီအကြောင်းပြေဆုံးကိုတော့ writer သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမတ်မြသစေအောင်ကပြောပြပေးပါမယ်ရှင
်နောင်လာမယ့်ဆယ်စုနှစ်အတွင်းတရုတ်ဂျပန်တောင်ကိုရီးယားစီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုဒီသတင်းပတ်ထဲမှာကျင်းပခဲ့ကြတဲ့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲအပြီးမှာထုတ်ပြန်ခဲ့ပါတယ်ဒီထဲမှာသုံးနိုင်ငံကြားလွတ်လပ်စွာကုံတွယ်ခွင့်ကိုတိုးမြင့်ဖို့နဲ့အရေးသွေးမြင်မာပြီးတော့အပြန်အလှန်အကျိုးစီးပွားဖြစ်ထွန်းစေမယ်ကုံတွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ကြိုးပမ်းကြဖို့စတဲ့အချက်တွေကိုထပ်လောင်းအတည်ပြုထားပါတယ်။အိန္ဒိချင်းတရုတ်နဲ့ဂျပန်ကြားကောင်းမွန်တဲ့စီးပွားရေးရှိသလိုနှစ်နိုင်ငံကြားစီးပွားရေးနဲ့ကုံတွယ်ရေးပုံမှန်ခိုင်မာအားကောင်းမှုအတွေ့လွတ်လပ်တဲ့ကုံတွယ်မှုကအရေးပါတဲ့ကဏ္ဍမှာရှိကြောင်းဂျပန်စီးပွားရေးနဲ့ကုံတွယ်ဆက်မှုဝန်ကြီးဟောင်းလက်ရှိ Japan Constitutional Democratic Party ထိပ်တန်းအကြံပေးပါနရီကာယီဒါကပြောပါတယ
်世界の経済にとってやはり下振れリスクはやはり
ဒီကဘာလုံးကစီးပွားရေးစုတ်ကတ်နဲ့ရင်ဆိုင်နေကြရတယ်ဂျပန်မှာဆိုရင်ကလေးမွေးဖွားနှုန်းကျတဲ့ပြဿနာနဲ့တက်ကြီးရွယ်အိုတွေများလာတာဒီလိုပြဿနာတွေကိုရင်ဆိုင်နေရတာပါဂျပန်စီးပွားရေးကိုကိုယ်တိုင်ပြန်ပြင့်တင်ဖို့ကတော့မလွယ်ကူတဲ့အခြေအနေပါ
နှစ်နိုင်ငံကြားစီးပွားရေးနဲ့ကုန်သွယ်မှုဆိုင်ရာကဏ္ဍတွေကိုမြင့်တင်မှုအပြင်ယဉ်ကျေးမှုနဲ့ပညာရေးပိုင်းဆိုင်ရာကျွမ်းကျင်သူတွေအပြန်အလှန်ဖလှယ်ပြီးယင်းနည်းနွေထွေးတဲ့ဆက်ဆံရေးနဲ့နားလည်ယုံကြည်မှုတည်ဆောက်ကြဖို့ကိုခေါင်းဆောင်တွေသဘောတူခဲ့ပါတယ်။တရုတ်နဲ့ဂျပန်ကြားနယ်ပယ်ကဏ္ဍအသီးသီးကလူငယ်တွေအပြန်အလှန်ဖလှယ်ရေးလုပ်ငန်းစဉ်တွေကတဆင့်ယုံကြည်မှုတည်ဆောက်နိုင်မဲ့အကြောင်းကိုလည်းတရုတ်ဂျပန်ချစ်ကြည်ရေးပါလီမန်တက်မကဥက္ကဋ္ဌလွှတ်တော်ကိုယ်စားလှယ်ရှင်နီချီကွန်ဒိုကပြောပါတ
ယ်自分の目でですね、お互いの国を見る、あるいはお互い
の。ルンゲリジャーアピアンランセッサンイトーミュネアシーズンにや、テヨジャパン、ナナイガンジャーセットイトーテムリゴ、トゥルミンラナイマレ。ディネアトゥエンディロアシーズンにアミャージーアカウントテフォーナインゲラゴレ、チョノアヤンワンダバレ。
လက်ရှိမှာတော့တရုတ်နဲ့ဂျပန်ကြားဆက်ဆံရေးကတဖြည်းဖြည်းတိုးတက်လာနေတဲ့အနေအထားမှာရှိနေပါတယ်။ဗုဒ္ဓဟူးနေ့ကသုံးနိုင်ငံထိပ်သီးစီဝေးပွဲပြင်ပခေါင်းဆောင်တွေအလို့သဘောတွေ့ဆုံခဲ့တာမှာဂျပန်နဲ့တောင်ကိုရီးယားကြားဆယ်စုနှစ်ပေါင်းများစွာသဘောထားတင်မာနေရတွေကိုဖြေလျှော့ပြီးတော့ဆက်ဆံရေးတိုးမြှင့်သွားဖို့လိုအပ်တဲ့အကြောင်းကိုလည်းအလေးပေးပြောကြားသွားခဲ့ပါတယ်ရှင်
။မမြသစေအောင်ပြောပြသွားတာပါ။အခုတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုနာဆင်ကြရပါတော့မယ်။မူလဆောင်းပါရှင်တွေရဲ့အာဘော်မပြတ်စေပဲမှတ်ဤတန်စင်ကကောက်နှုတ်စူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အခြေခံရန်နေရာဖွံ့ဖြိုးမှုကွာဟချက်တွေကိုပြင်ဆင်ဖို့အာယာလာနဲ့ယိုမာတို့ပူးပေါင်းဆောင်ရွက်ဆွေးနွေးကောင်းစဉ်နဲ့ UHT နီတာရေးထားတဲ့ဆောင်းပါးကို asia.nikkei.com မှာဖတ်ရပါတယ်။မြန်မာနိုင်ငံအတွက်တကယ်လိုအပ်နေတာကအခြေခံရန်နေရာကောင်းမွန်မှုပဲဖြစ်ပါလေ။ပြည်သူ့ရန်မုံငွေမလုံလောက်တော့တာကြောင့်လိုအပ်ချက်တွေရှိနေသေးတဲ့စွမ်းအင်နဲ့မြို့ပြရေဖြန့်ချီရေးကဏ္ဍတွေမှာကုမ္ပဏီကြီးတွေကပါဝင်ပြီးတော့ဆောင်ရွက်သွားမယ်လို့ဆိုပါတယ်။အခြေခံစောက်အုံတွေကောက်ကောက်မုံမုံမရှိရာကြောင့်ရှေးတောင်အာရှနိုင်ငံတွေကြားမြန်မာကစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှောင့်နှေးနေရတယ်လို့လည်းရေးသားထားပါတယ်။ ပြည်သူတွေစီကရတဲ့အခွင့်အရေးတွေအခြေခံရန်ရာတွေကိုပြင်ဆင်မှုဆိုရင်တော့အချင်းတော်တကြာယူရအောင်မှဖြစ်တာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့ပုဂ္ဂလိကကုမ္ပဏီတွေကစီမံကိန်းတွေနဲ့တိုးတက်အောင်လို့လုပ်ရမယ်လို့အရေးသားထားပါတယ်ဖိလစ်ပိုင်ကုမ္ပဏီကြီးအာယာလာနဲ့မြန်မာကုမ္ပဏီကြီးယိုမာတို့ရဲ့ပထမဆုံးပူးတွဲစီမံကိန်းကပြည်မြေစွမ်းအင်ထုတ်လုပ်ရေးပဲဖြစ်တယ်လို့ဆိုပါတယ်နေစွမ်းအင်သုံးဆိုလာအသားပေးလုပ်ငန်းတွေနဲ့ပြည်မြေစွမ်းအင်အကြီးကျယ်ထုတ်လုပ်နိုင်ဖို့ဒီကုမ္ပဏီကြီးတစ်ခုကလှုပ်ဆောင်နေရလို့យေတာထားပါတယ်။ဒါအပြင်ရန်ကုန်မြို့ကိုရေဖြန့်ချေကိစ္စကိုလည်းဦးစီးပြီးတော့ဆောင်ရွက်နိုင်ဖို့ဒီကုမ္ပဏီကြီးတစ်ခုကကြိုးပမ်းနေတာပါ။ရန်ကုန်မြို့ရေပေးဝေရေးစနစ်ကိုပုဂ္ဂလိကကုမ္ပဏီတွေစီသိမ့်မကြခင်မှာပေးလုပ်မယ်လို့ရန်ကုန်မြို့စီပင်တရားရေးကော်မတီကဩဂတ်စာတုံးကပြောထားတာကိုလည်းအကောင့်တော့တင်ပြလိုက်ရပါတယ်ရှင်။ရွှေကြဒုက္ခသည်တွေကိုညာဖို့မြန်မာကစူးစမ်းနေရလားဆိုတဲ့ခေါင်းစဉ်နဲ့ New Straits Times သတင်းစာရဲ့သောင်းမကိုတော့ nst.com.my မှာဖတ်ရပါတယ်။ရွှေကြဒုက္ခသည်တွေနဲ့တွေ့ဆုံညှိနှိုင်းမဲ့အဖွဲ့ကိုမြန်မာကဘင်္ဂလားဒေ့ရှ်နိုင်ငံစီကိုဆေးလွတ်ပြီးတော့ရခိုင်ကိုပြန်လာဖို့နားချခဲ့ပြီးမယ်လေ။ရွှေကြတွေရဲ့တောင်းဆိုချက်အားလုံးကိုမြန်မာဘက်ကညှင်းဆုပ်ခဲ့လို့ရည်သားထားပါတယ်။ရွှေကြရနေရဲ့ရင်းကိုပြန်လာနိုင်ရေးလှုပ်ဆောင်လို့ရဲ့အကြောင်းနဲ့သူတို့ပြန်လာနိုင်ဖို့မြန်မာဘက်ကကြိုးစားနေတဲ့ဟန်ပဲလှုပ်ပြနေတာလို့ဂျာဟာဂီနာကတက္ကသိုလ်ဆရာတယောက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ရွှေကြတွေဟာမြန်မာနိုင်ငံသားဖြစ်လို့ပြီးတော့မြန်မာနိုင်ငံတွင်းကတိုင်းသားဖြစ်သက်မှတ်တာကိုလိုလားနေကြတာလို့យေတာထားတာပါ။မြန်မာဘက်ကတော့ခုလိုဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ကိုဆေးလို့ရတာဟာဒုက္ခသည်တွေစိုးရိမ်တဲ့အချက်တွေကိုနားထောင်ဖို့ပဲလို့ပြောဆိုထားတဲ့အကြောင်းမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကိုကိုးကားဖော်ပြထားတာကိုလည်းဖတ်ရပါတယ်ရှင်
။မအီတန်စင်ကောက်နှုတ်တင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုဒီဇင်ဘာတိလက်ဆောင်ထုတ်လွှင့်ပေးပါတော့မယ်။ဒီနေ့မနက်မှာတော့အဆိုရဇော်ပိုင်ရဲ့စောင်းမနက်ခင်းဆိုတဲ့သတင်းကိုသောသားရှင်တွေနားဆင်နိုင်ကြပါပြီရှင်။စောပိုင်းရဲ့စောင်းမနက်ခင်းသူဆိုတဲ့တေးသချင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘွဲမှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ခါကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
မိဘအနေနဲ့ပါလို့ဆိုပြီးမှန်ကန်တဲ့ကျမ်းမာရေးသိရှိအောင်ဒီမှန်ကန်တဲ့ဘုဒ္ဓတရားတွေကိုရှာမိပါပေါ့နော်ဆရာဝန်အေပါဆရာမတွေပြောတဲ့ဟာတွေလောက်ပါတချို့ဟာတွေကြောင့်လည်းဟိုမမှန်ကန်တာတွေအများကြီးပေါ်လာတယ
်ဆောင်းကာလာမှာကလေးတွေဖြစ်လေဖြစ်ထားရှိတဲ့အေးမိဖြားနာနဲ့ဝင်းလျှောဝင်းပြက်ယောဂါတွေဘလို့ကာကွယ်မလဲဆိုတာကိုနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးမြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ICJ ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံရဲ့ရှောက်ထားမှုကိုရင်ဆိုင်ရတဲ့အတွက်မြန်မာနိုင်ငံအပေါ်မှာထိခိုက်နစ်နာမှုတစုံတရာရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီကိစ္စဟာမြန်မာနိုင်ငံအတွက်သာမကနိုင်ငံတကာအတွက်ပါသမိုင်းတွင်ရင်မဲ့ကိစ္စတစ်ရပ်ဖြစ်တဲ့ဆိုရင်မှားမယ်မဟုတ်ပါဘူးဒီလိုအရေးပါတဲ့ကိစ္စကနေမြန်မာနိုင်ငံအနေနဲ့ဘလို့သင်ခန်းစာမျိုးရယူပါသင်ပါတယ်လဲမခင်ဖြူထွေးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကြော်လနာရေ2019ကတော့ကုန်တော့မယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တစ်နှစ်တာကာလတစ်လျှောက်လုံးမှာအရေးကြီးတဲ့အခြေအနေတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုပြန်ပြောင်းကြည့်မယ်ဆိုတော့ကျွန်မထင်တယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ဒီ ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲတဲ့ကိစ္စဖြစ်လိမ့်မယ်လို့ထင်တာပဲရှင
်ဟုတ်ပါခင်ဗျအရေးကြီးဆုံးဖြစ်ရပါပဲ2019ခုနှစ်အတွင်းမှာတရားစွဲတယ်ဆိုတာကမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဟန်တာပြီးဖို့အတွက်ICJ ကိုဆောက်လဲတယ် apply လုပ်တယ် application တင်တယ်ဆိုတဲ့သဘောလို့ယူဆရမှာဖြစ်ပါတ
ယ် request လုပ်တယ်ပေါ့သူတို့တောင်းတာ
request လုပ်တယ်ဆိုပြီးမိသားရက်ခံဆောက်ထားတယ်လို့ဆိုပါတယ်အရေးကြီးတာဘာကြောင့်လဲဆိုတော့မြန်မာကရောကဘာကရောစိတ်ဝင်စားဆုံးသတင်းလည်းဖြစ်တယ်နောက်ပြီးတော့21ရာစုမှာပထမဆုံးတွေ့လာရတဲ့စိန်ခေါ်မှုဆိုရင်လည်းဖြစ်တယ်နောက်ပြီးဒီအဆုံးဖြတ်ဒီကိစ္စကိုဒီနေ့ဒီချိန်မှာပြီးသွားပြီမဲ့နောက်ခေတ်မှာအစဉ်သဖြင့်တို့ကိုကလာကြနေမယ်ဘက်ခွန်းကဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ဂမ်ဘီယာကိစ္စမှာဘယ်လိုဆုံးဖြတ်ခဲ့ရပါလဲဆိုတော့တကယ်စီရင်တုံးပေါ်လေအစဉ်လိုက်တစ်ခုလည်းဖြစ်သွားမှာဖြစ်ပါတယ်အထူးသဖြင့်ဒီကိစ္စအရေးကြီးလာတာဒေါအောင်ဆန်းစုကြည်ဂရိုင်းတွားရောက်ပြီးတော့ခြေပါဆောက်လဲရဲဆိုတဲ့ခါမှာလည်းအ
များပို့ပြီးစိတ်ဝင်စားမှုရသွားတယ်နောက်ဆိုမြန်မာနိုင်ငံအတွက်ကဒီ case ကဒါတော်တော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ပြောရမှာပဲလေ။ဘာပဲဖြစ်ဖြစ်ဒါလူခွင့်ရေးချိုးဖောက်မှုတွေရင်စစ်ဆိုးရလက်ထက်တွေကအစဉ်ဆက်ရှိခဲ့ရဆိုပေမဲ့ဒီနိုင်ငံတကာတရားရုံးတစ်ခုမှာကိုယ်တိုင်ဝင်ပြီးတော့ဒါပြန်ပြီးတော့ခုခံခြေပါလျှောက်လဲရတယ်ဆိုတဲ့အဆင့်ကိုရောက်လာတဲ့ခါကျတော့ဒါမြန်မာနိုင်ငံအတွက်လည်းတော်တော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ထင်ပါတယ
်။ဟုတ်ပါတယ်။စိတ်ကိုအရေးကြီးတဲ့ကိစ္စပါ။မြန်မာနိုင်ငံမှာဒီလူမျိုးဖြစ်နေတာကလည်းပဲပြည်တွင်းကသာသိနေကြရဦးနိုင်ငံတကာကပြောလာပြီးဒီကိစ္စနဲ့ပတ်သက်လို့ဒါကဘာကြီးဖြစ်သွားတယ်ဆိုတဲ့ခါကျတော့သိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။အဲဒါကြောင့်လည်းမြန်မာပြည်သူတွေလည်းသိအလေးနဲ့ထားရတွေ့ရပါတယ
်။ဟုတ်ကဲ့။ဂမ်ဘီယာဘက်ကနေပြည်တော်မှာစပြီးတော့ဒါမြန်မာနိုင်ငံကဒီ genocide convention ပေါ့နော်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာပြည်ညစာချုပ်ကိုချိုးဖောက်တယ်ဆိုတော့ဆွဆွဲချက်နဲ့စပြီးတော့တရားရုံးမှာတင်ပြလိုက်ပြီးတဲ့နောက်ပိုင်းမှာအပြန်အလှန်ခြေပတာတွေဒီသဟိတ်ကခုံရုံးမှာဒီလာတဲ့မှာပဲပေါ့နော်ကျွန်တော်တို့တွေ့မြင်ခဲ့ရပြီဆိုတော့ဒီဂျာနာဘွဲဦးကျော်စံသားကိုယ်တိုင်လည်းသွားပြီးတော့သတင်းယူခဲ့ရဆိုတဲ့အခါကျတော့ဒီဂျာနာဘွဲမှာအဓိကပေါ့နော်သူတို့နှစ်ဖက်လျှောက်လဲချက်တွေအဓိကအချက်ကလေးတွေပေါ့ကျွန်တော်တို့မှတ်သားစရာလေးတွေဘာလေးတွေတုံ့တက်မိလဲ
ပထမနေ့ကတော့ဂမ်ဘီယာဘက်ကသူတို့မြေတားရခံလျှောက်ထားတယ်အဓိကသူတို့လိုချင်တာကတော့သူတို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးသတ်ဖြတ်မှုခံရမဲ့အနေအကျအောင်နေတယ်စိတ်ကိုအရေးတကြီးလိုအပ်နေတယ်အဲ့ဒါကိုတားပေးပါဆိုပြီးတော့လောလောဆယ်မှာမဖြစ်အောင်ဆိုပြီးတော့ provisional measures လို့ခေါ်ရပါလေလက်လောလိုက်နာဆောင်ရမယ့်ကိစ္စတွေကိုတရားရုံးကအမိန့်ထုတ်ပြီးတော့တားပေးပါဆိုတာကိုဒါပထမအဆင့်သူတို့ရဲ့ရှောက်ထားချက်ဖြစ်ပါတယ် သူတို့ရဲ့ရှောက်ထားခြင်းမှာအဓိကကတော့ဒီလူတွေဟာအန်ဒီရဲ့တကယ်ကြောက်နေရဆိုတာကိုသူတို့သရုပ်ဖွာတော့ဘလို့သက်ခဲ့တယ်ဘလို့ဖြစ်တယ်ဆိုတာတကယ်ပဲလူတွေသဘောပေါက်သွားအောင် convince ဖြစ်သွားအောင်ကိုအထောက်ထားနေသူတို့တင်ပြပါတယ်အဲ့ဒါကမ်ဘီယာနိုင်ငံဘက်ကအဓိကရှောက်ထားခြင်းဖြစ်ပါတယ်အဲ့ဒီကြောင့်ဒီကိစ္စမှာမြန်မာနိုင်ငံကိုအဲ့လိုဆက်မဖြစ်အောင်တားပေးပါဆိုတော့သူတို့လိုအပ်ချက်တွေကိုထောက်ပြပြီးတော့တောက်ဖို့ဖြစ်ပါတယ်
ဒါကမ်ဘီယာဘက်ကအဓိကတင်ခဲ့တာ
ပထမနေ့မှာ
ပထမနေ့မှာတင်တယ်ဒုတိယနေ့ကျတော့မြန်မာဘက်ကတောက်ကိုခုခံချေပါတာကိုကျွန်တော်လည်းတွေ့ရကျွန်တော်လည်းတော်တော်များများတော့ဒီကိစ္စယူဟိုတင်ပြခဲ့ပြီးပါပြီဒါပေမဲ့ပြန်ပြီးတော့ဟိုပြန် rap သဘောလေးပေါ့ပြန်ပြီးအနှစ်ချုပ်လုပ်တဲ့သဘောလေးပေါ့နော်ဆိုတော့မြန်မာဘက်ကဘလောက်ခိုင်ခိုင်မာမာဟိုရှောက်တဲခဲ့တာတွေ့ရတယ်
အဲ့တော့ဂမ်ဘီယာဘက်ကတင်ပြတယ်လူခွင့်ရေးချိုးဖောက်မှုတွေဟာတော်တော်များများဟာမငင်းနိုင်တဲ့အချက်တွေပါကျွန်တော်သတင်းတွေမှာလည်းကြာခဏလုံနေကြတဲ့ကိစ္စတွေဖြစ်တယ်ကုလသမဂ္ဂက FMM လို့ခေါ်တဲ့အဲ့ Fact Finding Mission ချက်လက်စာဖွေဖွဲ့ရဲ့အစီရင်ခံစာတွေအများကြီးထွက်ထားတဲ့ကိစ္စဆိုတော့ဂမ်ဘီယာဘက်ကအဲ့ဒါတွေကိုပဲအဓိကကိုကပြီးတင်ပြသွားပါတယ်မြန်မာဘက်ကလည်းအဲ့ဒါတွေကိုအကုန်လုံးမဟုတ်ခဲ့ဘူးလို့ဇွတ်မငင်းပါဘူးတကယ်ငင်းလို့လည်းပဲအသေးပဲရှိမှာမဟုတ်ဘူးဒူတဲ့စီကြက်မှာပဲဆိုတော့ဟုတ်တယ်ဒီကိစ္စတွေမှာဒီလိုဖြစ်ခဲ့တာတွေရှိတယ်သို့တော်လည်းပဲဒီကိစ္စတွေဒီ genocide do not don't ဆက်ဖြတ်ဖို့ယူရကျန်လည်းလုပ်တာမဟုတ်ဘူးအဲ့လိုတရားဥပဒေစကားဝင်လာပြီအဲ့လိုပြစ်မှုမြောက်ဖို့ဆိုတာ intent ရေးကြည့်ရဲဒါဒီလူမျိုးပျောက်သွားအောင်လုပ်မယ်ဆိုရယူချက်မရှိဘူးဆိုတော့သူတို့ဥပဒေရောင်းရခုခံခြေပပါတယ်အဓိကအဖြစ်ဒီလူတွေကျူးလွန်ခဲ့တဲ့ပြစ်မှုကိုပြည်တွင်းဥပဒေရအေးအေးမူလည်းရှိခဲ့တယ်အင်းနေကိစ္စဆိုစစ်တပ်ကလူတွေလူတို့ပြစ်ပြခဲ့ပြီမလဲလူပြန်လှုပ်လိုက်တယ်ဒီကိစ္စနဲ့ပတ်သက်ပြီးပြည်သူတော်တော်များများမကျေနပ်ဘူးဆိုတော့လည်းပြောတယ်ဒီအချက်လက်ပိုင်းကိုသူတို့မငင်းဘူးဆိုတော့မြန်မာရဲ့အဓိကခုခံခြေပါတဲ့ကိစ္စတရားဥပဒေကြောင့်ဖြစ်တယ်နံပါတ်1ရွယ်ချက်မရှိဘူးနံပါတ်2ဒါဟာ humanitarian crimes ဖြစ်တယ်လူတွေကိုအစုလိုက်ပြန်မောင်းထုတ်ဖို့ကြိုးစားခဲ့တာတွေရှိတယ်ရစက်မှုတွေကျူးလွန်ခဲ့တယ်ဒါပေမဲ့လူမျိုးတုံးဆိုတာမဟုတ်ဘူးနောက်တစ်ခုသူတို့စိန်ခေါ်တာကတော့ဂမ်ဘီယာနိုင်ငံဟာမလျှောက်ထားသင့်ဘူးမြန်မာနိုင်ငံရဲ့လူအကြံဂမ်ဘီယာဒုက္ခရောက်ရတဲ့နိုင်ငံမဟုတ်ဘူးဒါ OIC ပျောက်ပေးလို့သူတို့ဆွဲဆိုနေတာဖြစ်တဲ့ဆိုပြီးတော့ဟိုဘက်ကလူတွေနဲ့အမှုပေါ်သွားအောင်ပေါ်လေအဲ့လိုသဘောမျိုးဥပဒေကြောင့်ကိုအခြေခံပြီးလျှောက်လဲတာတွေ့ရပါဘ
ူး OIC ဒါမရှိလို့ရှင်ဂမ်ဘီယာဆိုတဲ့နိုင်ငံငယ်လေးကဘာမှပြဿနာမရှိဘူးဆိုတာမျိုးတော့သူတို့ကတော့ဒါကိုကင်တာပေါ့နော်ဒါပေမဲ့ဂမ်ဘီယာဘက်ကသူတို့ပြောတာကတော့ဒါသူတို့ကိုယ်တိုင် initiate ပေါ့သူတို့ကိုယ်တိုင်ဦးဆောင်ပြီးတော့ဒီတရားရေးဝင်ကြီးကဒီအမှုကိုလုပ်ခဲ့တာမှန်တယ်ပြီးခဲ့တဲ့ဒီကုလသမဂ္ဂအထွေထွေညီလာခံမှာတော့ကကြတော့ဒီကိစ္စကိုသူတို့ကဒီ OIC သူကလည်းကိုယ်တိုင် OIC ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတာ ਉਹ ဆိုတော့သူအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဒီ OIC အဖွဲ့ကြီးကထောက်ခံလာအောင်သူကြိုးပမ်းတယ်တခြားနိုင်ငံတွေထောက်ခံမှုရဖို့လည်းသူကြိုးပမ်းတယ်ဆိုတော့ဒီထောက်ခံမှုတွေရှိတာမှန်ပေမဲ့လို့ DRD သူ့နိုင်ငံတစ်ခုတည်းကတရားစွဲရဖြစ်ပြီးတော့တုံ့ပြန်တာကိုလည်းကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့သူပြောတာနှစ်ဖက်ပြိပခမြောက်တယ်ဆိုတာပေါ့နော
်
သူတို့အဲ့ဒါကိုလည်းတတ်နိုင်တယ်လို့တော့သူတို့ခြေပသွားတာတွေ့ရတယ်မြန်မာဘက်ကသူတို့စာရေးပါတယ်ပေါ့အကြောင်းစားပါတယ်ဒါပေမဲ့တုံ့ပြန်တာဘာမှမရှိခဲ့ဘူးပေါ့ဟု
တ်တယ်
ဆိုတော့
ဟုတ်တယ်မြန်မာဘက်ကရှိနေပြီပြောတာကတော့သူတို့ဟာညံ့တဲ့နိုင်ငံမဟုတ်ဘူးလူအမှုတစ်ခုဖြစ်တဲ့ဆိုရင်သူကြောင့်ကျွန်တော်ဘယ်လိုနင့်နိုင်လဲနင့်နိုင်လူရဆွဲရမှာကို
ဆိုလိုတာဘင်္ဂလားဒေ့ရှ်လိုနိုင်ငံကဆွဲရင်ဟုတ်တယ်ပေါ့
ဘုသောလည်းပဲဘင်္ဂလားဒေ့ရှ်ကအဲ့ဒီ article တစ်ခုကိုသူက reserve လုပ်ထားတယ်မလိုက်နိုင်ဘူးပြောထားတော့ဘင်္ဂလားဒေ့ရှ်ကဆွဲလို့မရပြန်ဘ
ူးမရပြန်ဒါပေမဲ့ကျွန်မတင်တယ်ဂမ်ဘီယာနိုင်ငံကလည်းသူတို့ဒီဟာကိုအမှုကိုမတင်ခင်ကတည်းကတော့လေဒီအမှုက genocide ဆိုတဲ့စကားလုံးကတော်လဲကြံပြက်နေအောင်ဆိုတော့အမေရိကန်လိုနိုင်ငံမျိုးတောင်မှမြန်မာနိုင်ငံအခုချိန်ဒီကျွန်တော် site မသုံးပါဘူး။ဒါလူမျိုးနဲ့တက်ဖြတ်မှုဆိုတာမသုံးပါဘူး။နိုင်ငံကြီးတော်တော်များများဒီတနမန်ဆက်ဆိုင်ရေးမှာလည်းတိတ်ကိုသတိထားတဲ့စကားလုံးတစ်ခုပေါ့နော်။ဆိုတော့ဒါဟုတ်တင်တဲ့ချိန်မှာကျွန်မနဲ့ဂမ်ဘီယာနိုင်ငံနဲ့ဒီအငင်းပွားစရာယူတော့သူအရန်ကြီးထောက်ပြီးတော့ဆိုတာထက်သူကအချက်လန်နေပေါ့။ကုလသမဂ္ဂရှာဖွေထားတဲ့အချက်တွေထားပြီးဒီချက်တွေဒီချက်တွေဖြစ်ခဲ့တယ်။ဒါတော့ဒီချက်တွေကိုယာယီမှဆက်မဖြစ်အောင်ဟန်တားဖို့ဆိုတော့ပဲအဓိကဥတီတင်တယ်လို့ကျွန်မထင်တယ
်။မှန်ပါတယ်။အဓိကဟန်တားဖို့သူကပြောတယ်လောလောဆယ် urgency ပေါ့သိအရေးတကြီးလိုအပ်နေတာဟာအခုမှမဟန်တားလိုက်ရင်လူမျိုးပြုံးကုန်လိမ့်မယ်ဆိုတဲ့သဘောမျိုးပြောတယ်။ဒါပေမဲ့မြန်မာဘက်ကရှင်းနေကြီးအဲ William Chambers ဆောက်လဲရမှာအဲ့လိုသဘောမျိုးမဆက်ရောက်ပါဘူးတဲ့။ဒါကြောင့်လဲဆိုတာသူကကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုနှိုင်းယှဉ်ပြတယ်။2018မှာထုတ်ခဲ့တဲ့အစီရင်ခံစာသိကိုအရေးကြီးနေပြီလို့ပြောခဲ့တယ်။ဒါပေမဲ့2019အစီရင်ခံစာမှာအဲ့လောက်မပြင်းထန်တော့ဘူး။ဆိုတော့ urgency မရှိတော့ဘူးအချိန်နဲ့အရင်ကတည်းကတင်းမှဖို့ရွတ်သွားခဲ့ပြီအခုအချိန်မှာအဲ့လိုစစ်စီရေးလည်းမရှိတော့ဘူးဘာညာဆိုတော့ဒီကဟာအဲ့လိုလောလောဆယ်ထုတ်ပေးစရာလည်းမလိုဘူးဆိုပြီးတော့လည်းပဲဒီဘက်ကမြန်မာဘက်ကခုခံ
ခြေပါတာပေါ့နော်ဒီခြေပါတဲ့ရက်ပြီးတော့ပဲလူခွင့်ရေးအဖွဲ့တွေထောက်ပြတာတွေချက်ချင်းထွက်လာတယ်လေဆိုတော့ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာ ਉਹ ပဲရက်ခိုင်မှာနိုင်ငံသားဖြစ်ခင်ကန့်သက်ခံရတဲ့မွတ်စလင်တွေရဲ့အခြေအနေတွေရှိတယ်ဆိုတာမျိုးပေါ့နော်ဒါတွေကတော့လူခွင့်ရေးရှူတောင်းကဒီလူသားရှူတောင်းကနေပြီးတော့တင်ပြတာတွေရှိတာပေါ့ဆိုတော့အခြေအနေကတော်တော်လေးခက်ခဲနှက်နေပါတယ်ဒေါအောင်ဆန်းစုကြည်လည်းပြောတယ်ဒီ ရခိုင်ပြည်နယ်ရဲ့အရေးကိစ္စကတမိုင်းကြောင်းနဲ့ချီပြီးတော့တော်တော်ရှုပ်ထွေးတဲ့ကိစ္စတစ်ခုဖြစ်တဲ့အခါကျတော့လက်ရှိအခြေအနေရှုပ်ထွေးနေတဲ့အချိန်မှာကိုယ်တိုင်ပြည်ဝင်မှရှိတဲ့ဥပဒေတွေနဲ့လည်းအခိုင်အမာစီမံဆောင်ရွက်နေပါတယ်ဆိုတာမျိုးတော့ဒေါက်ဆန်းစုကြည်ကထောက်ပြပြီးတော့ပြောသွားရရှိတယ်။ဆိုတော့အဲ့ဒီဟာတွေရှိနေတဲ့အချိန်မှာနိုင်ငံတကာကလောလောဆယ်ဝင်လာမယ်ဆိုလို့ရှိရင်ဒါကလက်ရှိဆောင်ရွက်ချက်တွေမှာအဟန့်တားဖြစ်နိုင်တယ်ဆိုတာမျိုးပေါ့နော်။သူကအဲ့ဒါလည်းပြောသွားမယ်။အဲ့ဒီအဥစားရောဒီအမှုစီရင်တဲ့အပိုင်းမှာဘယ်လောက်ထိခိုင်ခိုင်မာမာတရားသူကြီးတွေအနေနဲ့ထည့်သွင်းစဉ်းစားမယ့်အချက်ဖြစ်နိုင်ပါမလား။
တရားသူကြီးကတော့အချက်လက်ကောဥပဒေကြောင်းကိုခုလုံးစဉ်းစားမှာပဲဒါပေမဲ့အချက်လက်ထဲဥပဒေကြောင်းကိုပဲအားထားပြီးတော့စဉ်းစားရလိမ့်မယ်လို့ထင်ပါတယ်အဲနောက်တစ်ခုကလည်းပဲဒီအမှုဟာဘယ်လောက်ထိပြဿနာကိုပြေလည်နိုင်လဲဆိုတာကိုလည်းပဲတရားသူကြီးတွေပါစဉ်းစားမယ်ထင်တယ်ဒေါအောင်ဆန်းစုကြည်ကလည်းအဲ့ဒါကိုပြောပြပါတယ်မြန်မာနိုင်ငံရဲ့အခုလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဒီအမှုရဲ့အကျိုးသက်ရောက်မှုဟာအကောင့်ဘက်ကိုသွားနိုင်မှာအဆိုးအကောင့်ကိုထက်သွင်းစဉ်းစားဖို့ဆိုလည်းသူကပြောထားတာဆိုတော့အဲ့ဒါလည်းထပ်ရင်းစဉ်းစားကြလိမ့်မယ်ထင်ပါတယ်။အ
ော်တောင်ဆန်းစုကြည်ကပြောတယ်လေအခုရခိုင်ပြည်မှာဆိုလို့ရှိရင်ဒါအကြမ်းဖက်မှုရှိလို့ဒီရဲ့အရင်မြစ်ကဒီအကြမ်းဖက်မှုတွေကိုနှိမ်နှင်းနဲ့ဖြစ်ရပါတယ်လို့တော့သူတို့ကပြောတာပေါ့။ဒါပေမဲ့တစ်ဖက်မှာကျလည်းလူခွင့်ရှူတော့ကြည့်တဲ့အခါကျတော့ဒီလောက်လူဦးရေများများဆဆာကြီးဒီလောက်တပြိုင်တည်းသွားတဲ့ကိစ္စမျိုးဆိုတဲ့အခါကျတော့ဂမ်ဘီယာထောက်ပြလဲအဲ့ဒါပဲလို့ကျွန်မထင်တယ်။သူတို့ကဂျီနိုဆိုက်ဆိုတဲ့အသုံးအနှုန်းဆိုတာတဲ့သူတို့ကဒီလိုလူမျိုးတစ်ခုလုံးပြုံးတီးသွားတော့အောင်ရည်ရွယ်တဲ့ဥတီသွားစေနိုင်တဲ့အခြေအနေမျိုးပေါ့သူတို့ကတော့အဲ့လိုအခြေအနေမျိုးပေါ့သူကဒါကြီးကကျွန်တော်စိုက်မြောက်တီမမြောက်တီဆိုတော့အငင်းပွားတယ်ဆိုတာတဲ့သူကဖြစ်ပြက်သွားတဲ့အခြေအနေကြီးကတိတ်ကူဆူဆူဝါဖြစ်တယ်ပေါ့ဆိုတော့ဒါကြီးကိုဟန့်တာဖို့လိုအပ်တယ်ဆိုတော့ပဲထောက်တယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်တယ်ကျွန်တော်စိုက်ဆိုရယ်စကားလုံးသုံးပြီးလိုပိုင်းမှလည်းကဘာမျက်လုံးပြည့်မျက်စုံဖြစ်လာကြတာကိုအဲ့ဒီခါမှလည်းဒီတရားရုံးကလည်းပြင်းထန်လုပ်လာတော့မြန်မာဘက်ကလည်းစဉ်းကျင်ရတယ်အများကြီးရသွားနေမြောက်ငါတို့ဟာစိတ်လိုက်မှန်ပါလို့လို့မဖြစ်ဘူးပြဿနာကတော့အမှန်တကယ်ရှိတယ်သမိုင်းကြောင်းနဲ့ရှေးလျပြီးရှိလာတယ်ဥပဒေကြောင်းညဖြည့်ရှင်းရသိခက်ခဲတဲ့အခြေအနေရှိဒါပေမဲ့လူသားဆန်ဆန်စဉ်းစားရမယ်ဒီလိုအဲ့လိုဖြည့်ရှင်းလို့အဖြေမရှိတဲ့ supply ကကန်ထုတ်ပလိုက်ကဆိုတာမျိုးတော့မဖြစ်သင့်ဘူးဆိုတာကိုတော့မြန်မာဘက်ကလည်းစဉ်းစားရမယ့်ကိစ္စဖြစ်ပါတယ်အနာရှိတဲ့လက်နက်ရှိတဲ့လူတွေကအထင်တိုင်းမလုပ်သင့်ဘူးဆိုတဲ့ဟာသိအရေးကြီးတဲ့သင်ခန်းဆိုတော့အမှန်တကယ်ရလဲရယူသင့်တယ်လို့ထင်
တယ်ဒါတင်တယ်လို့နည်းနည်းဟန့်လေးပေါ့ဒီလိုလုပ်ရင်တော့နိုင်ငံတကာဆိုတာစောင့်ကြည့်နေမှာမဟုတ်ဘူးဒါကိုယ်အိမ်ထဲမှာကိုယ်ရှိတဲ့လူလှုပ်ချင်တာလှုပ်လိုက်မယ်ဆိုတာနဲ့မရဘူးအိမ်နီးနားချင်းကကောက်တိုင်လို့ရှိရင်လည်းအနည်းနဲ့အများတော့လာကြည့်တဲ့အချိန်မှာသွေးထွက်တန်ယူဖြစ်နေရင်တော့ပြောမှာပဲဒီဒါတော့ရှင်းကိုရှင်းရတော့မှာဘာမှမဖြစ်ပါဘူးလို့ဘလုံးကညင်းလို့ရမယ်ကိစ္စမျိုးတော့မဟုတ်ပါဘူးဆိုတော့မြန်မာနိုင်ငံအနေနဲ့တော့သင်ခန်းစာအကြီးကြီးယူတင်တယ်လို့တော့ထင်တာပဲ
သူများမပြောတော့မှလေစာနာစိတ်ဆိုတာရှိရမှာပေါ့
မြန်မာနိုင်ငံပေါ်မှာရော2020မှာ2019သင်ကန်းစာယူပြီးတော့ဘယ်လောက်ထိတိုးတက်ကောင်းမွန်လုပ်သွားနိုင်မလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရမှာပဲ
မျောလင့်ပါတယ်တကယ်လည်းပဲမြန်မာနိုင်ငံဟာလူခွင့်ရေးရဲစစချိုးဖောက်မှုတွေဒီကိစ္စတွေမကဘူးတခြားကိစ္စတွေမှာလည်းအများကြီးဖြစ်နေတယ်တရားစီရင်ရေးမမှန်ကန်တာတွေဖောက်လို့ဖောက်ပြန်ဖြစ်နေတဲ့ကိစ္စတွေအလုံးဟာဒီမှာတခန့်ရပ်ပြီးတော့2020ကစပြီးတော့မူစင်းနဲ့လူစင်းနဲ့စိတ်စင်းနဲ့ဆောက်လမ်းရဖို့စီမီဆိုတာကတော့အရေးကြီးဆုံးသင်ခန်းစာပဲဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့လိုပဲဆုတောင်းအောင်ပေါ့
။ဦးကျဆန်သာစီစဉ်ထုတ်လွှင့်ပေးတဲ့မြမရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုကြာတာပရိနိမနက်ခင်းမှာနောက်တစ်ကြိမ်နာဆင်နိုင်ပါပါတယ်ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
တော်ရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကင်ပြပခတွေကြီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြမစစ်တပ်ကတစ်ဖက်သက်အပြစ်ခတ်ရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမြမနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲရှိဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။သောတာရှင်တွေအနေနဲ့ညီငယ်ကြီးအထွတ်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်ကပြုစုပါရရှင်။
နေ့ထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်နားဆင်နိုင်ကြပါရရှင်။အခုလာမယ့်စနေညတိုက်ရိုက်လေလံကိုပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်လည်းအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုလူလူနဲ့ကြမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားပါတော့မယ်။ဒီတစ်ပတ်အစီအစဉ်မှာတော့အခုလိုအေးမြတဲ့စောင်းရသည့်ရောက်လာတိုင်းကလေးငယ်တွေကိုအေးမိဖြားနာနဲ့ဝင်းပြက်ဝင်းလျှော်ယောဂတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ဘလို့ဂရုစိုက်ကာကွယ်ရမလဲဆိုတဲ့အကြောင်းကိုဒေါက်တာတန်စောကတင်ဆက်ပေးထားပါတယ်ရှင
်။စောင်းရသည့်တွေကိုဝင်ရောက်လာပြီးဖြစ်တာကြောင့်မြန်မာနိုင်ငံအနှံ့အပြားမှာအေးအေးတန်ကိုတိတိတတ်တတ်ခံစားလာကြရပါတယ်။အထူးသဖြင့်ညဘက်နဲ့မနက်စောစောပိုင်းအချိန်တွေမှာအေးပူခဲ့တာကိုတွေ့ရတာပါ။အခုလိုရာသီဥတုအေးမြတဲ့အချိန်ကာလမှာရင်းနှီးကလေးတွေမှာဘလူးယောဂါတွေကြုံတွေ့ခံစားရနိုင်ပါသလဲလို့မေးကြည့်တဲ့အခါကလေးထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးစောဝင်းကအခုလိုပြောပါရစေ။ဟိ
ုမှာရုတ်တရက်အေးသွားတဲ့ကွာကြာနှာစီးချောင်းစိုးဖြစ်တယ်။ပြီးတော့ကြာလို့ရှိရင်ဟိုမှာရင်ကျက်တတ်တဲ့လူကရင်ကျက်တယ်။အဲ့ဒါကြီးတော်တော်များတွေ့ပါတယ်။အခုတော့နှာစီးချောင်းစိုးဖြစ်တာရဲ့ရင်ကျက်တာပန်းနိုင်ရင်ကျက်ထတာပေါ့နော်။ရင်ကျက်ခံရှိတဲ့လူရင်ကျက်ထတယ်။နောက်ပြီးတော့ဒီအေးမြတဲ့ရာသီမှာဖြစ်တတ်တာတခုကပါလဲဆိုရင်ဒီဗိုင်းရပ်စ်ပိုးချောင်းဖြစ်တဲ့ဝင်းပြက်ဝင်းဆော့ပေါ့အဲ့ဒါလည်းကျွန်တော်တို့ကတော်တော်လေးတွေ့ပါတယ်အန်နယ်ကလေးတော်တော်များတယ်ဝင်းပြက်တိုင်းလေးတော်တော်များတယ်အဲ့ဒါတွေကအဓိကတွေ့ရတဲ့ယောဂါတွေပါပဲလောလောဆယ်တော့လေ
ရာသီဥတုပြောင်းလဲမှာအသက်ငယ်လွန်းတဲ့သူတွေနဲ့အသက်ကြီးလွန်းတဲ့သူတွေဟာရာသီဥတုပြောင်းလဲတဲ့အံကိုတည်တည်တတ်တာခံစားကြရတာပါရင်းနှီးကလေးတွေဟာမိမိခံစားနေရတဲ့ဝေဒနာကိုပြည့်ပြည့်စုံစုံထုတ်ဖော်ပြောဆိုနိုင်ခြင်းမရှိတာကြောင့်ဒီချိန်မှာပုံပြီးခိဆိုင်ကြရမှာဖြစ်ပါတယ်ရာသီဥတုအေးလာတာကိုခံစားမိတဲ့အတွက်ရင်းနှီးကလေးတွေကိုနေမကောင်းမဖြစ်အောင်တတိထားပြီးပြည်စုနေရတယ်လို့ရင်းနှီးမိခင်တွေဖြစ်တဲ့လှိုင်းသားယာမမနဲ့တူတီချုံနဲ့တာဂီတာမမခင်ခင်ရွှေတို့ကသူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါရစေ
။ကျမတို့ဒီလိုမျိုးရာသီကြုံရတာရှားတယ်ပေါ့နော်။အရင်အေးတဲ့ရာသီကြုံရတာရှားဒီနေ့ဆိုတအားအေးတယ်ပေါ့နော်။ကျမကလေးတွေကျမအောင်အခုဆိုလို့ရှိရင်ကျမအခါတိုင်းဆိုလို့ရှိရင်ညမနဲ့ရေပေးချို့တယ်ပေါ့နော်။ဒါပေမဲ့အခုလိုတအားအေးတဲ့အချိန်မှာကျမတရက်ကိုဟိုတစ်ခါပဲရေပေးချို့တယ်ပေါ့နော်။12နာရီလောက်မှကျမတို့ရေပေးချို့တယ်
။နွေနွေထွေထွေထားတယ်ပေါ့။ပြီးတော့အိမ်ကသမင်ဟင်းပဲအဲ့လိုမျိုးသူစားတဲ့ဟာလေးပဲအဲ့လိုပူပူနွေ့နွေ့လေးပဲအဲ့လိုပဲကြွေးပြတယ်ဟုတ
်အခုလိုအေးမြတဲ့အချိန်ကာလမှာရင်းနှီးငယ်လေးတွေဟာချောင်းဆိုးရင်ကျက်တာနဲ့အေးမိနှာဆေးဖျားနာတာတွေကိုအများဆုံးကြုံတွေ့ကြရတာပါဒီနှစ်မှာတော့ virus ပိုးကြောင့်ဖြစ်တဲ့ဝမ်းပြက်ဝမ်းလျှော်ရောဂါတွေကိုလည်းကြုံတွေ့နေရတာကြောင့်လိုအပ်တဲ့ကာဝေးဆေးတွေထိုးထားပြီးအစားအသောက်နဲ့လက်တန့်ရှင်းရေးကိုအထူးကူစိုက်ပေးဖို့လိုတယ်လို့ကလေးအထုကူဆရာဝန်ကြီးများဖြစ်သူပမောက္ခဒေါက်တာဦးစောဝင်းနဲ့ပမောက္ခဒေါက်တာဦးရဲမြင့်ကျော်တို့ကအခုလိုပြောပါတယ
်အဲ့ဒီအတွက်ကတော့ရင်းနှီးထွေထားမယ်ပေါ့ရာသီဥတုပြောင်းသားတာကိုသတိထားမိဖို့လိုတယ်ရင်းနှီးထွေထားဖို့လိုတယ်ပေါ့နော်ပြီးတော့အဲ့လိုဟိုလိုအပ်တဲ့ကာဝယ်စည်းတွေထိုးထားဘာရပြေးပါအောင်ကျွေးမွေးပေါ့နော်ဒီလိုလုပ်ရမှာပါ
ရင်းနှီးထွေထားဖို့ပေါ့နော်အက်စမာကလေးတွေအက်စမာပြန်ထားကြတာပေါ့နောက်တစ်ခုကဝင်းရှော့ဝင်းပြက်တွေဖြစ်ကြတယ်အဲ့တော့တန်ရှင်းတဲ့အစားအစာတွေစားကြဖို့လက်ဆေးကြဖို့အဲ့ဒါပဲမှားချင်ပါနော်
ကိုခံဆွဲအားနုနယ်ပြီးခံစားချက်ကိုပြည့်ပြည့်စုံစုံထုတ်ဖော်မပြောပြနိုင်သေးတဲ့ရင်းနှီးငယ်လေးတွေဟာကုသယောဂါတွေနဲ့အေးမိဖြားနာယောဂါတွေကိုအလွယ်တကူခံစားရဖို့အခွင့်အရေးများနေတာပါဘယ်လိုရာသီဥတုမှမဆိုရင်းနှီးငယ်လေးတွေကိုတင့်တင့်မြတ်တဲ့အစားအသောက်နဲ့အနေထားရရှိအောင်ကူဆိုင်ပေးဖို့လိုတယ်လို့ကလေးထုကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးကျော်လင်းကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့အေးမြတဲ့ရာသီမှမဟုတ်ပါဘူးရာသီတိုင်းကကလေးတွေအတွက်ကျွန်တော်တို့ကူဆိုင်ရမယ့်အချက်တွေရှိပါတယ်နော်ဆိုတော့အချက်မြင့်ကတော့တဟဆတာဖြစ်ဖို့ပေါ့နော်တိတ်အစွန်မရောက်ဖို့ပေါ့နော်ဥမာရာသီဥတုဆိုရင်လည်းတိတ်ပူတဲ့အချိန်မှာလည်းကျူးဆိုက်ဖို့လိုသလိုအေးတဲ့အချိန်မှာလည်းကျူးဆိုက်ဖို့လိုတယ်အစားအသောက်ဆိုရင်လည်းဒီတိုင်းပဲနော်အစားအသောက်ဟာတိတ်အစွန်မရောက်ဖို့လိုတယ်ပေါ့နော်ဆိုတော့တချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရနည်းနေတဲ့ကလေးတွေရှိသလိုတချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရကိုပုံမှန်ထက်ပိုပြီးတော့စားတုံးနေတဲ့ကလေးတွေလည်းရှိတယ်ပေါ့နော်ဆိုတော့အဓိကကတော့ကျွန်တော်တို့ဘယ်ရာသီမဆိုပေါ့နော်ကလေးတယောက်ရဲ့ဒီလှုပ်ရှားမှုကလေးတယောက်ရဲ့ပတ်ဝန်းကျင်ကလေးတယောက်ရဲ့ဒီအစာအာဟာရကိုနော်တင့်တင့်မြတ်တာရဲ့အနေထားမှာထားပြီးတော့မိဘတွေအနေနဲ့ဒီအထူးသဖြင့်ဒီနှစ်နှစ်အောက်ကလေးတွေမှာအထူးသဖြင့်အချိန်လေးပို့ပေးပြီးတော့နော်ပြုစုဆောင်ရှောက်မယ်နော်လိုအပ်တဲ့အကျမအေးဖူးတုတာတွေရှိမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒါကလေးတွေအတွက်အများကြီးထောက်ကူပြုမှာပ
ါရင်းနှီးကလေးတွေဖြားနာခြင်းမရှိအောင်ရင်းနှီးမိဘတွေကအစွမ်းကုန်ကူဆိုက်တက်ကြတာပါရင်းနှီးကလေးတွေဖြားနာခြင်းမရှိအောင်ကူဆိုက်တဲ့နေရာမှာမှန်ကန်တဲ့ကူဆိုက်မှုတွေရရှိဖို့ကလည်းအရေးကြီးတာကြောင့်ရင်းနှီးမိဘတွေအနေနဲ့မှန်ကန်တဲ့ကူဆိုက်မှုမျိုးတွေကိုမပြုလုပ်မိအောင်ရှောင်ကျဉ်ဖို့လိုတယ်လို့ပမောက္ခဒေါက်တာဦးစောဝင်းကပြောပါတယ
်မိဘအနေနဲ့ပါလဲဆိုကြည့်မှန်ကန်တဲ့ကျန်းမာရေးသိရှိအောင်ဒီမှန်ကန်တဲ့ဘုဒ္ဓတရားတွေကိုရှာမိပါပေါ့နော်ဆရာဝန်ဧဘာဆရာမတွေပြောတဲ့ဟာတွေလုပ်ပါတချို့ဟာတွေကြတော့လဲဟိုမမှန်ကန်တာတွေအများကြီးပေါ်လာတာတွေရှိတယ်ပေါ့နော်အဲ့ဒါမျိုးတွေအားလုံးလူတိုင်းကိုလည်းမယုံပါနဲ့
အခုလိုအေးမြတဲ့ဆောင်းရသည့်ကာလမှာရင်းနှီးငယ်လေးတွေကိုအေးမိဖျနာတာနဲ့ဝမ်းပြဲဝမ်းလျှော်ရောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ဂရုစိုက်ကာဝယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောတင်ဆက်ပေးနေတဲ့လူလူနဲ့ကျမရေးအစီအစဉ်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြရပါမယ်online ပေါ်မှာအချက်လက်ရှာပေးတဲ့ Google က2019ခုနှစ်အတွင်းဘလို့အကြောင်းအရာတွေကိုလူတွေအသိချင်ဆုံးလဲဆိုတဲ့စီးရင်ထုတ်ပြန်ခဲ့ပါတယ် Year in Search ဆိုပြီးတော့ Google ကစီးရင်ပြုစုထားတဲ့အထက်မှာကမ္ဘာတဝန်းစိတ်ဝင်စားမှုအများဆုံးကဘလို့အကြောင်းတွေလဲမြန်မာနိုင်ငံကနေ Google မှာဘလို့ကိစ္စတွေကိုအများဆုံးရှာဖွေကြတယ်လဲဆိုတာမှတ်စုမြတ်မွန်ကဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်ကနေပြောပြပေးမှာပါရှင်
အဲ့ဒါထဲမှာအချက်အလက်တွေကိုရှာပေးတဲ့ Google Search မှာ2019ခုနှစ်အတွင်းမှာနည်းပြကြံတဲ့ပတ်သက်လို့ဘာအများဆုံးရှာကြတယ်လို့ထင်လဲကိုသားညုံ
။တကဘာလုံးကရှာကြတာကိုပြောတာလား၊အမေရိကန်မှာရှာတာကိုပြောတာလား၊မြန်မာနိုင်ငံတည်းကရှာတာကိုပြောတာလားမသိမှမဟုတ်
။ဟုတ်ပါ၊ကိုသားညုံမေးမှပဲ။ကျွန်တော်ကခွဲထားပြီးမမေးလိုက်မိဘူး။တကဘာလုံးရှာကြတဲ့စီးရင်ကိုပဲအရင်ပြောကြရအောင်။ Google ရဲ့အပြောနဲ့ပြောရရင်တော့2019ခုနှစ်ထဲကမ္ဘာမှာ trendy အဖြစ်ဆုံးလူတွေစိတ်ဝင်စားမှုအများဆုံးလူပြောအများဆုံးခေတ်အစားဆုံးပေါ့ရှင်။
Google Search ထဲမှာလူတွေအများဆုံးရှာကြတဲ့အချက်လက်တွေကို Google ကနှစ်တိုင်းစီးရင်ပြုစုပြီးတော့ Year in Search ဆိုတဲ့စီးရင်ထုတ်ပါတယ်။စောစောကကျွန်တော်ပြောသလိုပဲဒီကမ္ဘာလုံးမှာ Google Search ထဲရှာကြတဲ့စီးရင်အပြင်နိုင်ငံတစ်ခုချင်းစီကအများဆုံးရှာကြတာကိုကဏ္ဍတွေခွဲပြီးတော့စီးရင်ထုတ်တာပါ။မဆုမြတ်မုံခုနမီးရဲ့မိကုံဖြေရရင်တော့2019ခုနှစ်ထဲမှာအရှာအများဆုံးအချက်လက်10ခုမှာနည်းပညာနဲ့ပတ်သက်တာဆိုလို့စီးရင်ထဲမှာပါတာတစ်ခုပဲတွေ့ရဗျ။ဘာလဲဆိုတော့ iPhone 11 အကြောင်းရှာကြတာမဆုမြတ်မုံရဲ့
ဟုတ်တယ်ကိုသားညုံရ Google ရဲ့တကမ္ဘာလုံးနဲ့ဆိုင်တဲ့ Year in Search စာရင်းတစ်ကနေ30ထဲမှာနည်းပညာနဲ့ပတ်သက်တာဆိုလို့ Apple ကုမ္ပဏီကအခုနှစ်ထဲထုတ်တဲ့ iPhone 11အကြောင်းတစ်ခုတည်းပါတယ်2019ခုနှစ်အတွင်းမှာ Google မှာရှာကြတဲ့အချက်အလက်တွေကမှအရှာအများဆုံးအကြောင်းတွေကို Google ကစူးစီးစာရင်းပြုစုတာဆိုတော့ iPhone တွေဟာလူတွေစိတ်ဝင်စားမှုအများဆုံးစမတ်ဖုန်းအဖြစ်ရှိနေစေဆိုတာပြသနေတယ်လို့လေ့လာသူတွေကတော့သုံးသပ်နေကြတယ်ရှင်
Google စီးရင်ရဆိုရင်တော့2019ခုနှစ်ထဲမှာလက်ကင်စမတ်ဖုန်းအသစ်တွေအမျိုးစုံထွက်ခဲ့ကြတဲ့အထက်မှာ iPhone 11ကလူတွေအသိကျဉ်ဆုံးဖုန်းဖြစ်တယ်ဆိုတာကတော့ငြင်းမရဘူးပေါ့ဗျာ iPhone အကြောင်းရှာကြတဲ့အထက်မှာ iPhone Pro Max ကပါအကြောင်းကနံပါတ်1 iPhone 11 Pro မှာအသစ်ပါလာတဲ့အစိမ်းအောင်ဖုန်းအကြောင်းကနံပါတ်2နဲ့ iPhone 11 Pro Max ရဲ့အကြောင်းတွေကနံပါတ်3အရှာအများဆုံးဆိုပြီးတော့ Google ရဲ့သုံးသပ်ချက်မှာတွေ့ရပါတယ်
တကဘာလုံးစီးရင်မှာနည်းပညာနဲ့ပတ်သက်လို့ iPhone 11တခုတည်းပါပေမဲ့အမေရိကန်နဲ့ဆိုင်တဲ့စီးရင်မှာတော့ Disney Plus Streaming ဝင်ဆောင်မှုအကြောင်းကနံပါတ်1အရှာအများဆုံးရှင့်အမေရိကန်မှာ Google ပေါ်မှာအများဆုံးရှာကြတဲ့အကြောင်းအရာ10ခုစီးရင်နဲ့မှာ iPhone 11ကတော့မှနံပါတ်6နေရာရောက်သေးတယ်
။ကဘာပေါ်မှာလူတွေစိတ်ဝင်စားရှာကြတဲ့စီးရင်ကိုပြန်ကြည့်လို့ရှိရင်အားကစားနဲ့ပတ်သက်တာကထိတ်တန့်မယ်မဆွေမောတစ်ကနေနံပါတ်10စီးရင်မှာနံပါတ်1ကအိန္ဒိယနဲ့တောင်အာဖရိကကစားကြတဲ့ Cricket အားကစားပွဲနံပါတ်3ကကိုပါအမေရိကဘောလုံးပွဲတွေကြောင်းနံပါတ်4ကတော့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယကစားကြတဲ့ခရစ်ကက်ပွဲနံပါတ်10ကလည်းခရစ်ကက်ကမ္ဘာဖလားချန်ပီယံလူပွဲအကြောင်းပ
ြဒီကမ္ဘာလုံးမှာလူတွေသိကြလို့အရှာဆုံးစာရင်းထဲမှာနံပါတ်6 9 10ကရုပ်ရှင်တွေအကြောင်းမှာ HBO ကရိုက်ကူးတဲ့ Game of Thrones ရုပ်သံ series တွေရဲ့နောက်ဆုံးဇာတ်လမ်းတွဲတွေက2019ခုနှစ်မှာပြသွားတာမို့ဒါကိုလည်းလူတွေတော်တော်လေးစိတ်ဝင်စားကြတယ်နံပါတ်9ကတော့ Avengers Endgame Superhero ရုပ်ရှင်နံပါတ်8ကတော့ Joker ရုပ်ရှင်အဲ့ရုပ်ရှင်နှစ်ကားလုံးကလည်းဒီရုပ်ရှင်သမိုင်းမှာဝင်ဝင်အများဆုံးရတဲ့စံချိန်တွေကိုတင်ခဲ့ကြတာလေ
Super Hero ဆိုလို့မြန်မာနိုင်ငံက Google မှာအရှာအများဆုံးစီးရင်မှာနံပါတ်1ချိတ်တာကလည်း Super Hero ပဲမဆိမြမော Avengers Endgame အပါအဝင် Avengers ရုပ်ရှင်ကားတွေထဲမှာပါတဲ့ Super Hero လူစု Thanos ကမြန်မာနိုင်ငံစီးရင်မှာတော့နံပါတ1ဗျ
မြန်မာနိုင်ငံစီးရင်ကတော့အကြောင်းပို့ဆောင်တဲ့စူပါဟီးရိုးလည်းပါတယ်နီးပညာအကြောင်းတွေလည်းပါတယ်ဂိမ်းတွေလည်းပါတယ် K-pop star လည်းပါတယ်ဂျပန်မန်ဂါကာတွန်းလည်းပါတယ်ဒီမှာတစ်ခုပြောချင်တာက Google ရဲ့နှစ်ပတ်လည်စီးရင်ကဒီဇင်ဘာလ17ရက်နေ့မှာထွက်တာဆိုတော့2019မှာလူတွေစိတ်ဝင်စားဆုံးသတင်းတစ်ခုဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ရတဲ့သတင်းတော့ဒီစီးရင်ထဲမှာမဝင်သေးဘူးရှင်
ဒါပေမဲ့မြန်မာနိုင်ငံမှာ2019ခုနှစ်ထဲနောက်ထပ်လူပြောအများဆုံးကိစ္စတစ်ခုဖြစ်တဲ့ Unicode အကြောင်းကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့စီးရင်ဝင်တယ်ဗျ။ Google ပေါ်မှာ Unicode Font အကြောင်းရှာတာဒုတိယအများဆုံးပဲ။မြန်မာနိုင်ငံမှာ Unicode Font ကို2019 October 1ရက်နေ့မှာပြောင်းတာမဟုတ်လားဗျ။အဲဒါကြောင့်မလို့ September 29ရက်နေ့ကနေပြီးတော့ October 5ရက်အတွင်းမှာ Unicode Font အကြောင်းရှာတဲ့နှုန်းအထွတ်အထိပ်ရောက်ခဲ့တာကိုလည်း Google က Graph နဲ့ပြထားတယ်။
ယူနီကုန်းနဲ့ပတ်သက်ပြီးတော့ဘာတွေရှာတယ်လဲဆိုတဲ့စီးရင်မှလည်းနံပါတ်၁ရှာကြတာကပြည်တော်စုဖောင့်ဒုတိယက Vivo Unicode Font တတိယက Oppo Unicode Font သဘောက Vivo Phone တို့ Oppo Phone တို့တုံးကြသူတွေက Unicode ထည့်ဖို့ရှာကြတာဖြစ်မယ်TTA Unicode ကနံပါတ်၄ Viber အတွက်ရှာတဲ့ Unicode အကြောင်းကနံပါတ်၅လို့ Google ကတိကျခွဲပြီးတော့စာရင်းလုပ်ပြထားပါတယ
်အခုလို့ Google ပေါ်မှာ Unicode Font တွေရှာကြတဲ့အထက်မှာစိတ်ဝင်စားဖို့ကောင်းတာကအရှာဆုံးကကြားပြည်နေကတဲ့ဒုတိယအရှာအများဆုံးက ERI တိုင်းကတတိယအများဆုံးကချင်းပြည်နေပဲခိုးတိုင်းကဇုထအများဆုံးနဲ့ Unicode အကြောင်းအရှာအများဆုံးနံပါတ်၅နေရာမှာရှိတာကတော့သခိုင်းတိုင်းဆိုပြီးတော့ Google ရဲ့စာရင်းမှာသိရတယ်မဆင်မပေါ့
ဒီမှာအရေးကြီးဆုံးတစ်ချက်ကတော့ဒီ Google ပေါ်မှာအင်္ဂလိပ်လိုမျိုးရေးချတာကိုပဲ Google ကစာရင်းလုပ်ထားတာပါမြန်မာလိုရှာကြတာတော့မဟုတ်ပါဘူးမြန်မာလိုရှာကြတာမဟုတ်ပါဘူးနောက်တစ်ခုက Unicode ကြောင့်တိုင်းရင်းသားဘာသာစကားလုံးတွေကိုလက်ကైဖုန်းတွေပေါ်မှာမြန်မာဘာသာနဲ့တပြိုင်တည်းရေးလို့ဖတ်လို့ရသွားတယ်။အဲဒါကြောင့်လဲ Unicode Font အကြောင်းအရှာဆုံးစာရင်းမှာကြားပြည်နယ်ကထည့်ရောက်နေတာဖြစ်နိုင်တယ်ကိုသားညုံဦးရ
။မြန်မာနိုင်ငံစီးနှင်းမှာနံပါတ်1 Unicode ပြီးရင်တော့နံပါတ်3ကလက်ကွက် Keyboard App Gboard အကြောင်း Google ပေါ်မှာရှာကြတယ်တဲ့။နောက်ပြီးတော့နည်းပညာနဲ့ပတ်သက်တာဆိုလို့ရှိရင် 9 Apps ဆိုတဲ့ Android Mobile လက်ကైဖုန်းအတွက် App တွေကို Download လုပ်နိုင်ဖို့စူးစိပေးထားတဲ့ App Store လည်းပါတယ်။Xiaomi က Redmi Note 7 ဖုန်းတွေကြောင်းလည်းပါတယ်မဆွေမမောင
်အဲ့ဒါကြောင့်မြန်မာနိုင်ငံကအရှာအများဆုံးစီးရဲမှာနည်းပညာနဲ့ပတ်သက်တာ၄ခုလောက်ပါတယ်ရှင်နောက် game တွေလည်းရှိသေးတယ
် Call of Duty game PUBG game H5 game တွေကလည်းနံပါတ်၁ကနေ၁၀စီးရဲမှာပါတယ်ရှင
် Google ပေါ်မှာအင်္ဂလိပ်လိုရှာကြတဲ့ထင်ပါနံပါတ်၁၀နေရာရတာကတော့ K-pop star တွေပြ2019လဲ K-pop လောကမှာလိမ်မန်းဆိုင်ရာအရှုပ်တော်ပုံနဲ့ Holy တကြကြဖြစ်ခဲ့တဲ့အဆိုတော်ဂျွန်ဂျူးယုံပေါ့အမျိုးသမီးတွေကိုအတ္တမချစ်မှုနဲ့ထောင်6နှစ်ကြာသွားတဲ့သူ့အကြောင်းကလည်းမြန်မာနိုင်ငံမှာတော်လိခက်စားပုံရတယ်ဗျ Google ပေါ်မှာအရှာဆုံးစီးရင်မှာနံပါတ်10နေရာရထားတယ
် Internet online ပေါ်မှာသိချင်တဲ့အချက်လက်တွေကိုရှာပေးတဲ့ Google ကကမ္ဘာပေါ်မှာဘာတွေခက်စားနေလဲလူပြောအများဆုံးဖြစ်နေလဲစိတ်ဝင်စားဆုံးကိစ္စတွေကဘာတွေလဲဆိုတာကို Yeah in search ဆိုပြီးတော့နှစ်တိုင်းခုလိုစီးရင်ထုတ်ပြန်တာပါ2019ခုနှစ်အတွက်စာရင်းကိုဒီဇင်ဘာ17ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့သတင်းအချက်အလက်တွေကိုစုစည်းပြီးတော့လူတိုင်းလွယ်လွယ်ကူကူအချက်အလက်တွေရရှိရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ Google ကအခုလိုစာရင်းတွေပြုစုပေးတာဖြစ်တယ်လို့ Google Company ကပြောထားပါတယ်ရှင
်။မဆူမြတ်မွန်စီစဉ်တက်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာသပတေးနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသပတေးနေ့ညပိုင်းမှာတော့ဥအောင်ခေရဲ့မြမအေးသုံးသက်ချက်၊ကျမရင်းနဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင်။ဒီဇင်ဘာလ26ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ခုဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမှတ်မှတ်သေးအောင်ပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်မှာမနေ့ကခရစ်စမတ်ပွဲတော်ကာလအတွင်းဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြားပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ဆန္ဒပြပွဲတွေကိုရဲကမျက်ရည်ယူဘုံတွေနဲ့ငရုကောင်းဖျန်းစည်းတွေကိုတုံးပြီးတော့နှိမ်နင်းခဲ့လို့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းမှာဆန္ဒပြသူတွေကိုခရစ်စမတ်ပွဲကိုဖျက်လို့ဖျက်ဆီးလုပ်တဲ့တကူကောင်းသမားတွေလို့ဝေဖန်ပြစ်တင်လိုက်ပြီးဥပဒေကိုချိုးဖောက်သူတွေအနေနဲ့ဒီအကျိုးဆက်ကိုပြန်ခံရမယ်လို့ပြောတဲ့အပေါ်မှာမကြည်နဲ့ရာကနေဆန္ဒပြပွဲတွေထပ်ပြီးတော့ပေါ်ပေါက်လာတာပါ။မြန်မာနိုင်ငံရဲ့အရေးကြီးတဲ့အလဲပြောင်းကာလမှာငြိမ်းချမ်းရေးနဲ့ပြည်နယ်တည်မြဲရေးရဖို့ကြိုးပမ်းနေနေရမှာမိသားစုစိတ်ဓာတ်နဲ့ဆောင်ရွက်ကြဖို့ကက်သလစ်ယဟန်အမတ်ကာဒီနယ်ချားလ်စ်ဘူကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာဝေဖန်ပြစ်တင်မှုတွေမှာမြန်မာပြည်သူတွေကိုထိခိုက်စေမယ့်အခြေအနေကိုရှောင်ရှားပြီးမြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေရဲ့အခက်အခဲနဲ့ခံစားမှုတွေကိုနိုင်ငံတကာအနေနဲ့နားလည်ဖို့နိုင်ငံအုပ်ချုပ်သူတွေအနေနဲ့လည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့မြန်မာအနေနဲ့ဒီမိုကရေစီရေးရုန်းကန်နေရတဲ့အပေါ်စာနာနားလည်ဖို့ကိုလည်းနိုင်ငံတကာကိုကာဒီနယ်ချားလ်စ်ဘူကမြစ်တာရက်ခံပါတယ်ဒီဇင်ဘာ17ရက်နေ့ကလေးက AA ကဖမ်းဆီးထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဘူးတီတော်မျိုးနဲ့ပါတီအဖွဲ့ခွဲဥက္ကဋ္ဌဦးရဲသိန်းဟာတက်မတော်ကပြစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်ဖွဲ့ချင်းပြီးတိတ်ဆုံသွားတယ်လို့ AA အဖွဲ့ကသူတို့ website မှာတင်ထားတဲ့ဒီဇင်ဘာ25ရက်ရခိုင်ပြည်တိုက်ပွဲများဆိုတဲ့သတင်းများထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ကြာသာရင်းနေမင်းခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစင်အောင်ပြောပြသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Terry Smith ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA သောတာရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.